Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဘေးအန်ပေါင်းကကင်းဝေးကြပါစေ။2025ခုနှစ်ဇန်နဝါရီလ5ရက်တနင်္ဂနွေမနက်ခင်း View Radio စီစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိထုတ်နေတဲ့ဒီအစီအစဉ်ပထမနာရီဘက်ကတော့လိုင်းကီလိုမီတာ25 32နဲ့40ကနေဖမ်းယူနားဆင်နိုင်တယ်လို့တနအိစားအစီအစဉ်တစ်ခုလုံးကိုဂျိုးတူဆောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ်။ Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ကျမခင်ပြထွေးပါရှင်
။89နှစ်မြောက်လွတ်လပ်ရေးအထိမ်းအမှတ်အနေနဲ့အကျဉ်းဆောင်အသီးသီးကအကျဉ်းသား6000နီးပါးကိုစစ်ကောင်စီကပြန်လွှတ်လိုက်ပါတယ်။အမေရိကန်သမ္မတဂျီမီကာတာရဲ့6ရက်ကြာနိုင်ငံတော်ဇာပနာစနေနေ့မှာစတင်ကျင်းပပါတယ်။လေစီပြေရွင်ကြာဒုက္ခသည်300လောက်ကိုမလေးရှားအာဏာပိုင်တွေကကန့်ကွက်ခွင့်မပေးဘဲပြန်ထင်ထုတ်ခဲ့ပါတယ
်။ဒီလိုနောက်ဆုံးရသတင်းတွေအပြင်2008ဖွဲ့စည်းပုံနဲ့ဒီမိုကရေစီအရွေးအကြောင်းကိုဆွေးနွေးထားတဲ့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်တိုင်ကဘာအစီအစဉ် Frontier မြန်မာရဲ့ဂျိုအသံအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာတိနဲ့အနာဂတ်ကဘာသတင်းတွေကတုကြအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာချုပ်လွှင့်ပေးဖို့ရှိပါတယ်။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုငင်းချင်းအေးကပြောပြပေးပါမယ်ရှင
်။ဇန်နဝါရီ4ရက်လွတ်လပ်ရေးနေ့မှာစစ်ကောင်စီကခံဝင်တဲ့ပြစ်ဒဏ်လူငယ်ခွင့်ပြုလိုက်တဲ့သူတွေထဲမှာနိုင်ငံရေးအကျဉ်းသားအနည်းငယ်သာပါဝင်ပြီးနိုင်ငံတကာပြန်လွှတ်ဖို့တောင်းဆိုနေတဲ့ဒေါက်တာဆန်းစုကြည်ပါဝင်2021ဆန္ဒသိမ်းပြီးနောက်ပိုင်းဖန်ခံထားရတဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ခေါင်းဆောင်တွေအများစုပါဝင်တာကိုတွေ့ရပါဘူး။အကျဉ်းသား9864ကိုလူငယ်ခွင့်ပေးလိုက်ပြီးအဲ့ထက်မှာ905နဲ့တရားစွဲခံထားသူ600ဦးလောက်ပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကသတင်းမီဒီယာတွေကိုပြောပါတယ်။နောက်တစ်ခါပြစ်မှုကျူးလွန်ရင်အရင်ပြစ်ဒဏ်နဲ့ပေါင်းပြီးကြခံရမယ်ဆိုတဲ့ပုံမှန်401ခံဝင်တဲ့လူငယ်ခွင့်ပေးတဲ့ထက်မှာအမှုအမျိုးအစား9မှုနဲ့ထောင်ဒဏ်ကြခံနေရသူတွေမပါဝင်ကြောင်းစစ်ကောင်စီပြောခွင့်ရကပြောပါတယ်။အကျုံးမွေနဲ့အမှုအမျိုးအစားတွေမှာလူသတ်မှုပေါက်ခွဲစေတဲ့ဝိထုပစ္စည်းအဥပဒေမတရားသင်းအဥပဒေလက်နက်ဥပဒေမူရစ်စေအာဂရိအမှုစတဲ့အမှုကြီးတွေအပြင်မှာနိုင်ငံရေးကောင်းဆောင်တချို့ကိုဖမ်းဆီးရမှာအသုံးပြုခဲ့တဲ့တဘောဝဘေးစီမံခံခွဲမှုဥပဒေကိုလည်းထည့်သွင်းထားတာတွေ့ရပါတယ်။ဂျန်တဲ့အမှုအမျိုးအစားတွေနဲ့ပြစ်ဒဏ်ကြခံနေရသူအလုံးကိုတော့ပြစ်ဒဏ်ရဲ့6ပုံတပုံကိုလွန်ငင်းတက်တာခွင့်ပေးခဲ့တယ်လို့စစ်ကောင်စီကပြောပါတယ်ခင်ဗျ။မလေးရှားနိုင်ငံအနောက်မြောက်ပိုင်းလန်ကာဝီကျွန်းစုအနီးရေပိုင်တဲ့အတွင်းကိုဝင်ရောက်လာတဲ့ရိုင်တလူယူဆတဲ့ရွှေပြောင်းသူ300နီးပါးတင်ဆောင်လာတဲ့လေသင်းမောနှစ်စီးကိုနှင်ထုတ်ခဲ့ကြအောင်မလေးရှားတာဝန်ရှိသူတွေကစနေနေ့ကပြောပါတယ်ဒီလေတွေကိုကျွန်းစုရဲ့အနောက်တောင်ဘက်ရေမိုင်2မိုင်အကွာမှာတောက်ကြနေညပိုင်းကတွေ့ရှိခဲ့တာလို့မလေးရှားရေချောင်းထိန်းသိမ်းရေးအေဂျင်စီ MMEA ကသတင်းထုတ်ပြန်ပါတယ်မလေးရှားရေပိုင်တဲ့ပြင်ပကိုမနှင်ထုတ်ပြီးရှေ့ခီးဆက်နိုင်မှုအစားတောက်တဲ့တောက်သုံးရင်ပါဝင်အကူအညီတွေပေးအပ်ခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံကထွက်ခွာလာပြီးရိုင်ဂျာလို့ယူဆသူတွေတည်ဆောင်းလာတဲ့တခြားလှေတစ်စဲတောက်ကြနေကလန်ကာဝီကိုဆက်ကပ်လာလို့အဲ့ဒီလှေပေါ်ပါလာတဲ့အထောက်ထားမဲ့ရွှေပြောင်းလာသူလူ196ဦးကိုဖမ်းဆီးခဲ့ပြီးနောက်မှာအခုလိုနောက်ထပ်လှေနှစ်စင်းနှင်ထုတ်တဲ့ဖြစ်ရပ်ဖြစ်လာတာပါပထမရွှေပြောင်းသူအဖွဲ့ထဲမှာတော့မျိုးသား68ဦးမျိုးသမီး59ဦးကလေး82ဦးပါဝင်တယ်လို့မလေးရှားကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံမှာဖိနှိပ်မှုတွေရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကသတ်မှတ်ခံထားရတဲ့ရိုင်ဂျာတွေဟာအနည်းနာကဒေတာရင်းနိုင်ငံတွေမှာခုံလုံနိုင်မှုအန္တရာယ်များတဲ့ပင်လယ်ရေကြောင်းခီးကိုအရင်ကလည်းရွှေပြောင်းသွားလာလေရှာတယ်ခင်ဗျမြန်မာနိုင်ငံတွေကအွန်လိုင်းလောင်းကစားနဲ့လိမ်လည်တဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ခဲ့သူထိုင်းနိုင်ငံသား152ဦးကိုစနေနေ့ကချင်းရိုင်မဲဆိုင်နယ်စပ်ကတစ်ဆင့်ပြန်လည်လက်ခံခဲ့ကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်အဲ့ထက်မှာမျိုးသား84ဦးအမျိုးသမီး89ဦးပါဝင်ပြီးတော့နိုင်ငံဖက်ကျော်ရာဇဝတ်မှုကွန်ရက်တွေကိုတိုက်ဖျက်ရေးအတွက်ထိုင်းရဲတပ်ဖွဲ့ကမြန်မာစစ်ကောင်စီတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ခဲ့တယ်လို့ထိုင်းသတင်းတွေမှာရေးကြပါတယ်အခုလွှဲပြောင်းလက်ခံသူတွေထဲမှာရာဇဝတ်မှုလုပ်ငန်းတွေမှာဆန္ဒအလျောက်ပါဝင်သူတွေနဲ့အဓမ္မလူကုန်ကူးခံရသူတွေကိုခွဲခြားနိုင်မှုဆက်လက်ပြီးစစ်ဆေးမှုတွေလုပ်နေတယ်လို့ထိုင်းရဲတပ်ဖွဲ့အကြီးအကဲဗိုလ်ချုပ်သက်ချိုင်းကပြောပါတယ်တချို့ရာဇဝတ်မှုကျူးလွန်သူတွေဟာအပြစ်လို့အောင်လူကုန်ကူးခံရတဲ့သားကောင်တွေအပြစ်အယောင်ဆောင်လေးရှိကြတယ်လို့လည်းသူကပြောပါတယ်စိုက်ဘာရဲတပ်ဖွဲ့နဲ့သက်ဆိုင်ရာဌာနတွေကစုံစမ်းစစ်ဆေးမှုတွေအသေးစိတ်လုပ်ဆောင်နေပြီးရာဇဝတ်လုပ်ငန်းမှာပါဝင်ဆက်နက်နေသူအလုံးကိုတရားဥပဒေအရရေးယူမယ်လို့လည်းပြောပါတယ်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်တွေအရမြန်မာနိုင်ငံအပါအဝင်အရှိတောင်အရှဒေသဟာတယ်လီကွန်နဲ့တခြားအွန်လိုင်းလိမ်လည်မှုရာဇဝတ်လုပ်ငန်းတွေအခြေဆက်ရနေရဖြစ်လာနေပြီးတော့ရာဇဝတ်ဂိုင်းတွေကလူသန်းတဲ့ခြေကိုလူကုန်ကူးကလိမ်လည်လုပ်ငန်းတွေနဲ့တခြားတရားမဝင်လုပ်ငန်းတွေမှာအဓမ္မအလုပ်ခိုင်းစေရှိကြပါတယ်ခင်ဗျာ
ပြည်ဝင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ6:00ခွဲအထိ925 kHz 11865 32 kHz 6.53 ညနဲ့ 40 kHz 9.33 ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ VOA ရဲ့တနင်္ဂနွေမနေ့သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။ခါတာမှာဂါဇာစစ်ပွဲအပြည့်ရဲ့ဆွေးနွေးပွဲတွေတက်ထပ်ပြီးကြိုးပမ်းနေချိန်မှာပဲအစ္စရေးရဲ့တိုက်ခတ်မှုကြောင့်ကလင်းငယ်တူပါဝင် 15 ဦးသေဆုံးခဲ့ရတယ်လို့ဂါဇာတောင်ပိုင်းစစ်ရုံးတာဝန်ခံကပြောပါတယ်။စနေမနေ့ခင်းလေကြောင်းတိုက်ခတ်မှု3ခုကြောင့်ခန်းယူနစ်မြို့မှာနေအိမ်တွေကားတွေနဲ့လူတွေကိုထိမှန်ခဲ့ကြောင်းနဲ့24နာရီအတွင်းလူပေါင်း59ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဂါဇာမြို့ကဆာရာဝင်းကိုထိမှတ်တဲ့အတွက်9ဦးထက်မနည်းသေဆုံးခဲ့ရပါတယ်ဒီတိုက်ခတ်မှုနဲ့ပတ်သက်ပြီးအစ္စရေးစစ်တပ်ကတစုံတရာမထုတ်ပြန်သေးပါဘူးတစ်ချိန်တည်းမှာပဲ15လကြာလာနေပြီဖြစ်တဲ့အစ္စရေးဟားမတ်စစ်ပွဲအပြည့်ရရေးအတွက်ခါတာမှာကြိုးပမ်းနေပါတယ်အမေရိကန်ခါတာနဲ့အီဂျစ်တို့ပါဝင်တဲ့ဂါဇာငြိမ်းချမ်းရေးဆွေးနွေးပွဲတွေထပ်တလဲလဲရပ်ဆိုင်းခဲ့ရတာဖြစ်ပြီးတော့အခုနောက်ဆုံးကြိုးပမ်းချက်နဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာတော့မရှိသေးပါဘူးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူကတော့ဟားမတ်စ်တွေကိုအပြည့်တိုင်းချိန်မုံမှာဖြစ်ကြောင်းနဲ့ဟားမတ်စ်တွေဂါဇာမှာလုံးဝမရှိတော့မှอิสราเอลตัดติยุบทิ้งมาผิดจองပြောခဲ့ကြားနေပါတယ်ခင်ဗျာအမေရိကန်သမ္မတဟောင်းဂျမီကာဒါရဲ့နိုင်ငံတော်စာပနအခမ်းအနားကိုစနေနေ့ကစတင်လိုက်ပါတယ်သမ္မတရဲ့ရုပ်လောင်းကိုသဲဆောင်းလာတဲ့မော်တော်ယာဉ်နဲ့ဟာသူကွဲလွန်ရာဂျော်ဂျီယာပြည်နယ်ဖလင်းစ်ကနေအတ္လန်တာကိုဒေသစံတော်ချိန်10:55မိနစ်မှာစတင်ထွက်ခွာခဲ့ပြီးတော့ခီးလန်းတစ်လျှောက်တချို့နေရာတွေမှာအများပြည်သူနှုတ်ဆက်ကားတော့ပြုတ်ခွင့်ရဖို့စီစဉ်ထားပါတယ်အမေရိကန်ပြည်ထောင်စုရဲ့36ရောက်မြောက်သမ္မတဖြစ်ခဲ့တဲ့ဂျမီကာဒါဟာဒီဇင်ဘာ29ရက်ကအသက်100ရွယ်မှာလူကြီးရောဂါနဲ့ကွယ်လွန်ခဲ့တာပါဂျမီကာဒါရဲ့ရုပ်အလောင်းကိုသဲဆောင်းလာတဲ့မော်တော်ယာဉ်တပ်ဟာအတ္လန်တာမှာခိတရယာဉ်နာမှာဖြစ်ပြီးတော့လာမယ့်အင်္ဂါနေ့မှာတော့ဝါရှင်တန် DC မြို့တော်ကိုအထူးလေတပ်လေယာဉ်နဲ့ရောက်ရှိမှာဖြစ်ပါတယ်အဲဒီနောက်ဝါရှင်တန် DC ကလွှတ်တော်အဆောက်အုံထဲမှာသူ့ရုပ်အလောင်းကိုဂျာတာဘရင်းနေ့မနေ့အထိအများပြည်သူလာရောက်ဂါရဝပြုနိုင်ဖို့ထားရှိမှာဖြစ်ပြီးတော့ဂျာတာဘရင်းနေ့မှာတော့ National Cathedral ဘုရားရှိခိုးကျောင်းမှာနိုင်ငံတော်စာပနဝိပုပွဲအခမ်းအနားကိုကျင်းပမှာဖြစ်ပါတယ်။ဒီအခမ်းအနားကိုသမ္မတဂျိုးဘိုက်ဒန်ရွေးကောက်ခံသမ္မတလည်းဖြစ်အရင်သမ္မတဟောင်းလည်းဖြစ်တဲ့ဒေါ်နယ်ထရန့်နဲ့အတူသက်ရှိထင်ရှားရှိနေကြတဲ့အမေရိကန်သမ္မတဟောင်းအလုံးတက်ရောက်ကြဖို့စီစဉ်ထားပါတယ်ခင်ဗျာ။ဂင်းနစ်စံချိန်တင်ကမ္ဘာအသက်ရှည်ဆုံးလူသားချင်းဝင်အသက်116နှစ်ရှိပြီဖြစ်တဲ့ဂျပန်နိုင်ငံသူတိုမီကိုအီတုကာဟာကွယ်လွန်သွားပါပြီ။ဂျပန်နိုင်ငံအလယ်ပိုင်းဟူဂိုဒေတာအရှယာမြို့ကလူအုံယုံမှာကွယ်လွန်ခဲ့တာဖြစ်ကြောင်းမြို့တာဝန်ရှိသူတွေကစနေနေ့မှာသတင်းထုတ်ပြန်ပါတယ်။သူမဟာ1908ခုနှစ်မေလ23ရက်မှာမွေးဖွားခဲ့သူပါ။ငပြောသီးနဲ့ဂျပန်ဒိန်ညင်ဖျော်ရည်ကြိုက်တဲ့သူမဟာဒီဇင်ဘာ29ရက်နေ့ကကွယ်လွန်ခဲ့တာဖြစ်ကြောင်းတကြီးရွယ်အိုမူဝါဒဆိုင်ရာတာဝန်ခံယိုရှိစုဂူနာဂါတာကပြောပါတယ်။မနေ့ကအသက်118ရွယ်မာရီယာကွယ်လွန်ခဲ့တဲ့နောက်သူမကဘာမှအသက်အကြီးဆုံးဖြစ်လာကြောင်းဂင်းနစ်မှတ်တမ်းမှာဖော်ပြထားပါတယ်။ဥစားကာမှာမွေးဖွားခဲ့သူအီတူကာဟာအထက်တန်းကျောင်းသူဘဝကဗော်လီဘောအကစားသမားတစ်ဦးဖြစ်သူလို့ပေ1000ကျော်မြင့်နဲ့အွန်တာကီတောင်ကိုလည်းနှစ်ချိန်တက်ရောက်ခဲ့ဘူးသူပါ။အခုကွယ်လွန်ချိန်မှာတော့သူမမှာသားတစ်ယောက်သမီးတစ်ယောက်နဲ့မြင်း9ယောက်ကျိုင်းခဲ့ပါတယ်။သူမကွယ်လွန်ခဲ့တဲ့အတွက်အသက်16ရက်သူ့ထက်ပိုပြီးတော့ကြီးတဲ့အသက်116နှစ်ရွယ်ဘရာဇီးနိုင်ငံကသီလရှင်ခန္ဓာဘာရိုလူကတ်စ်ကကမ္ဘာအသက်အကြီးဆုံးလူသားဖြစ်လာခဲ့ပါတယ်ခင်ဗျာ။
စံမိုင်လာ9ရက်တနင်္ဂနွေမနက်ခင်းထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကိုကြီးညာရေးကပြောပြပေးခဲ့တာပါရှင်။အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံး Frontier မြန်မာတင်ဆက်တဲ့ဒုအသံအစီအစဉ်ကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံအနှံ့အထမစစ်သားစုဆောင်းနေတဲ့စစ်ကောင်စီဟာကိုလက်မတန်ဆွမ်းသူတွေစိတ်ကြမ်းမာရေးချို့တက်နေတဲ့သူတွေကိုပါစစ်သားအဖြစ်နဲ့စုဆောင်းနေတဲ့အကြောင်းကို Frontier မြန်မာရဲ့ဒုအသံအစီအစဉ်မှာကိုရိကြုံခဲ့ရသူတွေပြောပြထားတာကိုဒီတစ်ပတ်မှာပြန်လည်တင်ဆက်လိုက်ပါရရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံအပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero Day ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒုအသံရဲ့အလွတ်တန်းသတင်းထောက်ကရေးသားထားပြီးဒုအသံအဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားပါမယ်။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါရစေ။
ဘောလုံးတောင်းတော့ဘောလုံးပြရတယ်ဘောလုံးပြရတော့သူကဘယ်လိုတောင်းနေုံနဲ့ဆိုင်ကတောင်းထောက်ပြီးတော့ပြီးမှတောင်းရပြီးတော့ထိုင်ရုံကိုပုံမှန်ထိုင်ခိုင်းတယ်ထိုင်ခိုင်းပြီးတော့ဖုံးလေးကိုစစ်တယ်ဖုံးလေးကိုစစ်ပြီးတော့ ုံးထဲမှာလည်းဘာမှမတွေ့တဲ့ဟာအဲ့ဒါညာတို့ပြန်မလို့ပဲနဲ့ခမ်းမရပါဘူးချင်းမတည့်ရင်90ခုပို့ရတယ်
ပြီးခဲ့တဲ့ဩဂတ်လထဲမှာအသက်28နှစ်အရွယ်ကိုအောင်ကျော်တယောက်ပဲခူးတိုင်းအတွင်းရောက်ဖဖြစ်သူနဲ့အတူဆိုင်ကယ်စီးလာစဉ်မှာရွှေကျင်မြို့အဝင်းဝကိတ်မှာစစ်သားတွေကတားဆီးလိုက်ပါတယ်။သူတို့နှစ်ဦးစလုံးဟာဘာအမှားမှမလုပ်ထားပေမဲ့သူတို့ကိုစစ်တပ်ထဲကိုခေါ်ဆောင်သွားခဲ့ပါတယ်။ဖမ်းဆီးခံရချိန်မှာသူတို့ကိုဘာကြောင့်ဖမ်းဆီးသလဲဆိုတာကိုစစ်သားတွေကမမေ့ရသလိုစစ်သားတွေကလည်းဘာရီဆက်လုပ်မယ်ဆိုတာကိုမပြောပြခဲ့ပါဘူ
းအဲ့လိုဖန်သွားရင်တော့မသိသေးဘူးဖန်သွားပြီးတော့နှစ်နာရီကြာတည်ပြီးဒါပေမဲ့သူကသွေးလေးပါဆစ်ဖောက်ပြီးတော့သူတို့ပြောရဆိုတာကြားတော့အဲ့ချိန်ကျတော့သူတို့စူသွားဖောက်ပြီးတော့တည်သွား
စစ်ကောင်စီဟာ2024ခုနှစ်ဖေဖော်ဝါရီလမှာတော့စစ်မှုထမ်းဥပဒေကိုပြန်လည်အသက်သွင်းလိုက်ပါတယ်ဒီဥပဒေအရအသက်18ကနေ35နှစ်အရွယ်အမျိုးသားတွေနဲ့အသက်18နှစ်ကနေ28နှစ်အရွယ်အမျိုးသမီးတွေကိုစစ်မှုထမ်းဖို့ခေါ်ဆောင်ခွင့်ရှိပါတယ်။လူ့ခွင့်ရေးကြေညာစာတမ်းအပိုင်18မှာဆိုရင်လေလူသားတိုင်းဟာလွတ်လပ်စွာခံယူရတည်နိုင်ခွင့်ရှိပါတယ်။ဒီမိုကရေစီနိုင်ငံတချို့မှာဆိုရင်လေစစ်မှုထမ်းခြင်းတဲ့သူဟာတခြားလူမှုရေးအလုပ်တွေကိုရွေးချယ်လုပ်ပိုင်ခွင့်ရှိပါတယ်။အစာပိုင်းမှာတော့ဒေသအသီးသီးမှာမဲနိုင်တဲ့စနစ်နဲ့လှုံ့ဆော်ခဲ့ပါတယ်။ဒါပေမဲ့လည်းလူငယ်တွေဟာစစ်မှုထမ်းဥပဒေကြောင့်အစုလိုက်အပြုံလိုက်ရှောင်ပြေးတဲ့အခါမှာတော့အတင်းအဓမ္မစူးစမ်းမှုတွေကမရေမတွက်နိုင်အောင်ပေါ်ပေါက်လာပါတော့တယ်။စစ်ကောင်စီရဲ့ဒီလုပ်ရက်တွေဟာအစင်တန်းနှိမ့်ကြလွန်တယ်လို့တရားလွတ်တော်ရှေ့နေဦးကြည်မြင့်ကခုလိုပြောပါတယ်
။မာကွာခြားမှုရှိလေဆိုရင်နိုင်ငံသားမှာတော့နိုင်ငံကိုကာကွယ်ဖို့ပြီးပါရန်ပြည်တော်မူခုခံမှုလုပ်တာလေဒါကပြည်တွင်းကိုပြည်သူပြည်သားတွေကိုပြန်ပြီးတော့တိုက်ဖို့လို့တွေခေါ်တာလေပြပရန်အတွက်မဟုတ်သူတို့ကိုသူအုပ်ချုပ်နေတဲ့စစ်ကောင်းဆောင်ကိုကာကွယ်ဖို့တွေခေါ်တာလေအဲ့တော့အဲ့ဒီအဓိပ္ပာယ်ငင်းကတော့စီနဲ့ရည်လို့ပြောတာပေါ့နော်ပြီးတော့တိုင်းသူပြည်သားတွေကိုကာကွယ်ရမယ်စစ်တပ်ကသူတို့စစ်တပ်ကိုကာကွယ်ဖို့တွေပြည်သူကိုပြန်သုံးတာပေါ့အမတန်ကိုရုပ်မာအလုံးအစင်တန်းနှိမ့်တယ်ပေါ့
သုံးရကြဖန်ဆီးပြီးတဲ့နောက်မှာတော့ကိုအောင်ကျော်အပါအဝင်အမျိုးသား15ဦးကိုရွှေကျင်မြို့အမှတ်59ချင်းမြန်တရင်ကနေဒိုင်ဦးမြို့မှာရှိတဲ့အမှတ်440ချင်းမြန်တရင်စီကိုပို့လိုက်ပါတယ်။အဲ့ဒီမှာတော့လူဦးရေက250ခန့်ရှိတယ်လို့ဆိုပါတယ်။အဲ့ဒီမှာရှိတဲ့လူအကုန်လုံးနှိပါဟာအာဓမ္မဆွဲခေါ်ခံရသူတွေဖြစ်နေတာကိုတယောက်နဲ့တယောက်စကားပြောဆိုမေးမြန်းရင်းနဲ့သိခဲ့ရတယ်လို့ကိုအောင်ကျော်ကပြောပြပါတယ်။အဲ့ဒီထဲကတချို့တွေကဆိုရင်တိုက်ပွဲဝင်မှုတောင်မသင့်တော်နေဘူးလို့သူကဆိုပါတယ်
။ဆွဲလိုက်တဲ့အချိန်မှာတို့ရောဂါတွေပါတယ်၊ချိန်မတန်ပါတယ်၊ကျန်းမာရေးတအားရှိထားလို့ပါတယ်။အဲ့လိုပါတဲ့လူပြောချင်းတို့ကစိတ်စစ်တယ်၊စိတ်စစ်တယ်၊ဆေးရကြတယ်ပြန်မလို့ပေးဘူ
း။စစ်ကောင်စီရဲ့သူတို့ကိုယ်တိုင်ထုတ်ပြန်ထားတဲ့စစ်မှုထမ်းဥပဒေထဲမှာအမြဲတမ်းမတန်ဆွမ်းသူတွေနဲ့စိတ်စစ်ရမှာမအောင်မြင်တဲ့သူတွေကိုစစ်မှုထမ်းခွင့်ကနေကင်းလွတ်ခွင့်ပေးထားပါတယ်။ကိုဖြိုးကလည်းအဲ့ဒီအတွေ့အကြုံတွေကိုကြုံတွေ့ခဲ့ရပါတယ်။သူကထိုင်းနိုင်ငံမှာအာနာမသိငင်တဲ့ကတရမဝင်အလုပ်သမားအဖြစ်လုပ်ကိုင်နေတဲ့သူပါ။ဒါပေမဲ့လည်းဖမ်းခံရပြီးအခုနှစ်ဇူလိုင်လမှာတော့မြန်မာပြည်ကိုပြန်ပို့ခံလိုက်ရပါတယ်။သူပါဝင်ပြန်ပို့ခံရသူ100ကျော်ကိုမြန်မာလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကအိမ်ကိုပြန်ပို့ရမယ်အစားကော့တောင်းမှာရှိတဲ့မိုးလုံလေးလုံအားကစားရုံကိုခေါ်သွားခဲ့ပါတယ်။အဲ့ဒီမှာအသက်18နှစ်နဲ့35နှစ်အရွယ်အမျိုးသားတွေကိုရွေးထုတ်ပြီးကျန်းမာရေးစစ်ဆေးပေးမယ်ဆိုပြီးစစ်တပ်ထဲကိုခေါ်သွားခဲ့ပါတယ်
။အဲ့ဒီမှာစစ်မနှက်တဲ့သူတွေကဆိုတော့သူတို့ကဖမ်းထားတယ်ကြ။ဒီချီကျိုးတာလိုလက်ကျိုးတာလိုလည်းသူတို့မလွတ်ပြီးဘူးဒီတိုင်းမဲ့ထားတာတဲ့။ဒီစစ်မှုထမ်းရမယ်ဆိုတာကြီးပဲ။တချို့တလေဆိုရင်ယူနေတယ်ပေါ့နော်ပြောရမယ်စစ်မနှက်တဲ့စစ်တာမဟုတ်ဘူးပေါ့။သူတို့ကယူတာယူနေတာအဲ့ဒီလူတွေလည်းပါတယ်ကြ။ဘာပြောလို့ပြောမှန်းလည်းမသိသူတို့ကလည်းသူတို့လည်းယူနေတာဆိုတော့လေ
ကိုဖြိုးတို့အဖွဲတဲကအမျိုးသား36ယောက်ကိုရွေးထုတ်ပြီးဘိမ့်မျိုးကစစ်သားစုဆောင်ရေးစခန်းတစ်ခုကိုပို့ဆောင်လိုက်ပါတယ
်ကျွန်တော်တို့ထွက်ပြေးတယ်ဆိုရင်ပေါ့နော်ကျွန်တော်တို့ရိုက်ခတ်ရမယ်ပေါ့ရိုက်မယ်သူတို့ညှိပန်းနှိမ့်ဆက်မယ်ပေါ့နော်သူနှိမ့်ဆက်တဲ့ပုံစံတွေကဘယ်လိုပုံစံနှိမ့်ဆက်မလဲဆိုတော့သူတို့လည်းတိတိကျကျမပြောဘူးတော်တော်တော့နားမယ်ပေါ့နော်ကျွန်တော်တို့တချို့ကျွန်တော်တို့ထွက်ပြေးတဲ့သူတွေကိုမြင်ရတဲ့သူတွေပြောတာတော့လမ်းတော့မရှောင်းနိုင်တော့ဘူးတဲ့သူတို့ပြောတယ်ကအဲ့ဒီလိုအဲ့ဒီလောက်ထိနှိမ့်ဆက်တယ်လို့ပြောတယ်
ဘိမျိုးမှာလူဦးရေ289ယောက်ပြည့်တဲ့အခါမှာတော့အဲ့ဒီကနေပလောမျိုးမှာရှိတဲ့စစ်တင်တန်းချောင်းကိုစစ်သင်မောနဲ့ပို့ခံရပါတော့တယ်။ ပင်လယ်ကနေချောင်းတစ်ခုကိုတွားရမယ့်အခါသူတို့ကိုငါးဖမ်းလေတွေနဲ့တဆင့်ပြန်ပို့ပေးပါတယ်။အဲ့ဒီအချိန်မှာတော့ကိုဖြိုးတို့ကလွတ်မြောက်ဖို့အတွက်စူးစမ်းခဲ့ပါတယ်။နေသမားတွေရဲ့အကူအညီနဲ့ရွာတရွာကိုကန်းကပ်ပြီးချိန်မှာကျေးရွာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖတွေကသူတို့ကိုဘေးလွတ်ရာကိုကူညီပေးခဲ့ပါတယ်။ကိုအောင်ကျော်ကလည်းတက်သေးကနေထွက်ပြေးလာနိုင်ခဲ့ပါတယ်။ဒိုင်ဦးချင်းမြန်တရင်ကိုရောက်ရှိပြီးတဲ့နောက်တသားအစ်တွေဟာအချိန်နဲ့ဖုံးသုံးပြုခွင့်ရပါတယ်။အဲ့ဒီအချိန်မှာတော်လန်ရင်တက်ဖွဲ့ဝင်နေနဲ့ဂျိုတင်ချိတ်ဆက်နိုင်ခဲ့ပါတယ်။အဖမ်းခံရပြီးဆယ်ရက်ကြာမှာတော့သူနဲ့တခြားလူငယ်တယောက်ဟာအခန်းပရင်းပေါက်ကနေခုံထွက်ပြီးလက်ဝင်းတွေကိုဖျက်ကျော်ကတော်လန်ရင်တက်ဖွဲ့ဝင်တွေထိန်းချုပ်ထားတဲ့နေရာကိုထွက်ပြေးခဲ့ပါတယ်။လေးရကြချေချင်းခီးကြံကိုကောင်းကောင်းမအိပ်ရပဲဖျက်ကျော်ခဲ့ပြီးလမ်းမှာလည်းရွာသားတွေရဲ့အကူအညီပေးမှုတွေနဲ့နောက်ဆုံးမှာတော့တော်လန်ရေးတက်ဖွဲ့ဝင်တွေထိန်းချုပ်တဲ့လွတ်မြောက်နေမြေကိုခြေချနိုင်ခဲ့ပါတယ်
။ဖုံးမပါဘူးကိုဒုက္ခရတော့ပြီးရလောရတာတော့ဖိတ်ဆက်လောက်ရတာကိုဖုံးမခီးရောသူများကြီးဖုံးယူဆောက်အောင်လည်းတရားဝင်တရားဆောက်ဆိုလူလဲလူရှိလို့မလိုလားလူရဲ့ရှိရမလိုလားလူရရှိရင်ကိုပြန်မိပါရင်ကိုဘွားမလိုတော့ကြောင့်ကိုတွေ့ရနေရတဲ့တောင်းမဆက်ရဘူးလို့ခက်ခဲရအများကြီးပါပဲ။
စစ်ကောင်စီကတော့တလကိုလူဦးရေ 9,000 လုံးနဲ့စစ်သားစုဆောင်းသွားမယ်လို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စွန်မင်းထွန်းကသတင်းတောက်တချို့ကိုပြောထားပါဗျ။ဒီချက်လက်တွေရဆိုရင်အခုနှစ်နိုဝင်ဘာလမှာအပတ်စဉ်ခုနှစ်အထိတင်နန်းဆင်းထားပြီးဖြစ်တာကြောင့်တပ်သား 35,000 စုဆောင်းပြီးပြီလို့တွက်ဆနိုင်ပါတယ်။လာမယ့်လတွေအတွင်းမှာလည်းလူငယ်အများအပြားကိုအတင်းအဓမ္မတပ်သားစုဆောင်းခံရနိုင်ပွဲရှိနေပါတယ်။ကိုဖြိုးနဲ့အတူလေဘော်ကထွက်ပြေးလာတဲ့အယောက်30မှာကိုဖြိုးအပါအဝင်အယောက်20ကတော့ကရင်မျိုးသားကာကွယ်တပ် KNDO အဖွဲ့တွေကိုဝင်လိုက်ကြပါတယ်။ကိုအောင်ကျော်ကတော့မိသားစုကိုသူခိုလုံနေတဲ့တော်လန်အင်အားစုထိန်းချုပ်နေမြေတနေရာကိုခေါ်လာနိုင်ခဲ့ပါတယ်။အဲဒီမှာအသက်မိုးဝမ်းကြောင်းအတွက်အလုပ်တစ်ခုရဖို့မျှော်လင့်နေပါတယ်။သူကလူငယ်တွေကိုလည်းစစ်ကောင်စီတက်တဲ့ဝေးနိုင်သမျှဝေးဝေးနေကြဖို့တိုက်တွန်းထားပါတယ
်။ဖြစ်နိုင်တယ်သူတို့နဲ့ဝေးနေရမှာနေတာအကောင်းဆုံးနေပြီ။သူတို့လက်ထက်ရောက်ရရင်သူတို့ပြောတဲ့တိုင်းနေရမှာသူတို့ခိုင်းတဲ့တိုင်းလောက်ကမှာပဲ။သူတို့တည်ဆွဲတည်ရမှာသူတို့နေဆွဲနေရမှာအဲ့လိုအတက်နိုင်ဆုံးကသူတို့နဲ့သူတို့လက်ထက်မရောက်အောင်တော့အကုန်လုံးမရောက်အောင်တော့နေရပါလို့ပဲပြောချင်တာ။တန်တာတော့ဘာမှမပြောချင်ဘူ
း။တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
Frontier မြန်မာက VOA ကိုပေးပို့တင်ဆက်တဲ့ဒုအတန်းစီစဉ်ဖြစ်ပါရယ်ရှင်။ Free ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေကိုတော့ VOA website လိပ်စာနဲ့ VOA Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုလို့ရပါရယ်ရှင်။အခုဆက်ပြီးတော့ Democracy လူခွင့်ရေးနဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။မြန်မာပြည်သူတွေရဲ့လွတ်လပ်ရေးဟာ Democracy လူခွင့်ရေးတွေနဲ့ဆက်နွယ်နေပါရယ်။နိုင်ငံတွေရဲ့ Democracy အရေးဟာစစ်တပ်နိုင်ငံရေးသဘောဆောင်နေသလားဆိုတဲ့တိုင်းတာချက်ဆက်တစ်ချက်နဲ့ပေါမောက်ခါတူကစစ်တမ်းပြုစုခဲ့ပါရယ်။ဒီစာတန်းကိုတော့အခြေခံပြီးတော့ဒီကနေဒါနိုင်ငံမှာပါရဂူပွဲယူဖို့အတွက်ကြိုးစားနေတဲ့စာရေးဆရာမတော်ရာအေးလေးနဲ့ဦးတမောင်တန်းကဆွေးနွေးတင်ပြထားပါတယ်ရှင
်။နိုင်ငံရေးထဲမှာစစ်တပ်ပါတီတော်ကြောင့်ဒီမိုကရေစီပေါ်သက်ရောက်မှုအကြောင်းကိုဒီပတ်တင်ပြခြင်းပါတယ်။2014ခုနှစ်ထုတ်International Political Science Review ဆိုတဲ့နိုင်ငံရေးသိပ္ပံဘာသာရပ်ကြားနဲ့အတွဲ35စာဆောင်အမှတ်4မှာပါရှိခဲ့တဲ့စာတန်းဆောင်အကြောင်းကိုတင်ပြမှာပါဒီစာတန်းကတော့အမေရိကန်နိုင်ငံအာကန်ဆော့ပြည်နယ်တက်ကတူကနိုင်ငံရေးသိပ္ပံမော်မော့ခါ Rolling F Tuslem ရဲ့စာတန်းဖြစ်ပါတယ် Institution တွေနိုင်ငံသားတွေရဲ့နိုင်ငံရေးမှာပါဝင်တဲ့ဒလိတိုင်းရင်းသားလူမျိုးအမျိုးမျိုးကွဲပြားနေမှုနိုင်ငံရေးပေါ်ကပြည်ရနဲ့လူ့ရေးဆိုင်ရာအကြောင်းချက်တွေကဒီမိုကရေစီခိုင်မာအောင်ဆောင်ရွက်ရမှာဩစာညောင်းကြတာကိုသူတင်တွေကတွေးရှိပြီးသားဖြစ်ပါတယ်။ဒါပေမဲ့တတိယလိုက်စပြီးနှစ်ပေါင်း30ကြာပြီးတဲ့နောက်အထိဒီမိုကရေစီကြအောင်ဆောင်ရွက်တဲ့ဖြစ်စဉ်မှာစစ်တပ်ရဲ့အခက်ခဲတာကိုတော့သူတင်တသဘောအရစစ်ဆေးကြည့်ရှုတာနည်းလာတယ်လို့စာရန်ရှင်ကဆိုပါတယ်။ဒီလိုလေ့လာခဲ့ရမှာသူအသုံးပြုလေ့လာခဲ့တဲ့စစ်တပ်အခွင့်အထူးယူထားတဲ့နယ်ပယ်အညွန့်တွေကတော့ကနေဒါနိုင်ငံ University of Lethbridge ကပမောက္ခ CRO ဖြစ်နေပယ်အညွန့်ဆက်တစ်ခုဖြစ်ပါတယ်မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံမှာအဲ့ဒီအညွန့်ဆက်တစ်ခုလုံးနင်းဒီလောက်ပါနေတာကိုသွားပြီးတွေ့ရှိရပါတယ်ပမောက္ခ Rolling to Slam ရဲ့စာရန်ကိုကနေဒါနိုင်ငံ McMaster University မှာပါရဂူဘတ်ယူဖို့စ조사နေတဲ့စာရေးဆရာမတော်တော်အစ်လက်ကဖတ်ကြားပြောပြပေးမှာဖြစ်ပါတယ
်ဆိုတော့ဒီစာတမ်းလေးအကြောင်းကိုစပြီးတော့အဲမိတ်ဆက်တော်လို့ပြောပြလိုက်အောင
်ဟုတ်ကဲ့ပါဆရာသူရဲ့စာတမ်းကဟိုဘာလို့သွားပြီးတတိယစီလဲဆိုတော့ဒီကျမတို့ဒီစစ်တပ်နဲ့နိုင်ငံရေးပေါ့နော်ဒါအကြောင်းပြောရင်နည်းနည်းကိုကားလေးရှိတယ်ဒီစီမီယန်ဒီဟန်တန်တန်ရဲ့ဒီ institution နဲ့ပတ်သက်တဲ့အယူဆတွေပေါ့နော်အဲ့ဒါလေးကိုပြန်ပြီးတော့တတိယစီပါတယ်အဲ့မှာဆိုရင်သူကတက်ကိုရွေးကောက်ခန့်အစိုးရဟိုကာတာစီမံကတ်ခံခွဲပို့ပေါ့နော်နောက်တစ်ခုကတက်ကို professional ဖြစ်အောင်တည်ဆောက်ဖို့နောက်ပြီးတော့ဒီနိုင်ငံရေးမှာစစ်တပ်ရဲ့ပါဝင်မှုအနေအဆုံးချော်ချဖို့စသဖြင့်ဒီ hunting တန်ကပြောခဲ့တာမျိုးရှိရပေါ့နော်ရှိတော့ဒီမှာကျတော့ဒီလိုမျိုးတွေမဖြစ်ခဲ့ဘူးဆိုရင်ဘယ်လိုမျိုးအလားအလာတွေရှိမလဲဆိုပြီးတော့သူကအဓိကသုံးသပ်ပြထားတာရှိပါတယ်ဆရာဟိုသူတည်နာမေခွန်းပေါ့နော်သူအဒရက်ကတော့သူအချက်သုံးချက်ကိုသူစမ်းစစ်ထားပါတယ်ပထမတစ်ချက်ကတက်ကိုနိုင်ငံရေးမှာပါဝင်ခွင့်ပေးရင်ဒီမိုကရေစီအမြင့်တွေခိုင်မအောင်တိဆောက်တဲ့ဖြစ်စဉ်မှာထိခိုက်မှုရှိမရှိရဲ့နောက်ပြီးတော့ဒုတိယတစ်ချက်ကဒီမိုကရေစီအသွင်ကူးပြောင်းရေးမတိုင်းမှာဖြစ်ခဲ့တဲ့အာဏာသိမ်းမှုတွေအောင်မြင်တာရောမအောင်မြင်တာရောအပါအဝင်ပေါ့နော်အဲအဲ့လိုသိမ်းဖို့အထောက်ခဲ့တာတွေရောဒါတွေဟာဒီမိုကရေစီအမြင့်တွယ်ရေချိုးပန်းတဲ့အခါနောက်ဆုံးပြန်သွားအောင်တည့်ရမှုရှိသေးသလားဆိုတာရယ်အဲတဘောကအာဏာသိမ်းမှုစရှိတဲ့စစ်တပ်ဟာဒီမိုကရေစီပေါ်ဆောင်နေစဉ်ကာလအတွင်းမှာအာဏာသိမ်းချေထပ်ပြီးရှိမရှိပေါ့လေအဲ့ဒါသူစမ်းစစ်ထားတယ်နောက်ခုတတိယတစ်ချက်ကတော့အစိုးရပြောခဲ့တယ်လို့အစိုးရစီကနေနောက်တစ်ခုပေါ့နော်တော့ရရှိတဲ့ရမုံငွေပမာဏတွေအတက်အကျအားတွေဒါဟာဒီမိုကရေစီအတွက်ချိန်ချမှုဖြစ်နိုင်ကြလားဆိုတာဒီ၃ချက်သူစမ်းစစ်ထားပါလိမ့
်ရှင်။ဒီပြောလို့ရှိရင်တော့တက်ရဲ့ budget ပေါ့နော်ဒါနောက်ဆုံးချက်နေလဲသူကကြည့်ရှုထားတယ်။အဲ့ဒီလိုကြည့်ရှုတဲ့အခါမှာလဲကျွန်တော်တို့ပြီးခဲ့တဲ့လေလာချက်သူတည်နာစာနှန်းတွေအများကြီးပုံမှာအခြေခံကဲတယ်လို့ယူဆပါတယ်အဲ့ဒီကနေမှသူကတိုက်တာချက်တွေထုတ်ပါတယ်အဲ့တော့တိုက်တာချက်ရဲ့သဘောလေးလဲမတ်တော်ရည်လဲရှင်းပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါဆရာသူကတော့သူ့ထဲမှာကသူအဓိကအဖြစ်သူနိုင်ငံပေါင်း44နိုင်ငံကတွေ့ရှိချက်တွေပေါ့နော်ဒီပေါ်မှာသူအခြေခံပါတယ်ပထမအချက်နေနေကဒီတက်ကိုနိုင်ငံရေးမှာပေါင်းခင်ပေးရင်ဒီမိုကရေစီဖြစ်စဉ်ကိုထိခိုက်မှုရှိမရှိမှာသူကတော့ရှိဖို့အလားအလာပုံများတဲ့အကြောင်းပြောပါတယ်အဲ့လိုမဟုတ်ဖဲပေါ့နော်ဒီမိုကရေစီအတွင်ခုပြောင်းရေးဖြစ်စဉ်မတိုင်းမှာတက်ကို professional ဖြစ်အောင်တည်ဆောက်ထားရင်ဆိုလိုတာကကာကွယ်ရေးနဲ့လုံခြုံရေးကိုတောင်းပန်ထားရတဲ့ဒီ institution တွေအနေနဲ့သူ့နေရာမှာပြပြပြဆောင်ရွက်နိုင်ဖို့တိစောက်ပေးထားရင်တော့အတွင်ခုပြောင်းရေးဖြစ်စဉ်မှာဝင်ပြီးဆက်ဖက်ကနည်းနိုင်တယ်ပေါ့လေဒါမျိုးသူပြောထားပါလားရှင်သူရဲ့ပြောအရတော့ဒီချက်တွေထဲအချက်တော်တော်များများအကျုံးဝင်နေတယ်ရှိနေတယ်ဆိုရင်တော့တက်ရဲ့အာနာကရွေးကောက်ခန့်အစိုးရရဲ့အာနာထပ်ပို့ပြီးတော့တာလုံးနေပြီးတော့အတွင်ခုပြောင်းရေးဖြစ်စဉ်မှာအချိန်မရွေးသူတို့ဆက်ဖက်ပြီးတော့နောက်ကျောင်းပြန်နှဲ့နိုင်တဲ့အခြေအနေမျိုးရှိတယ်ဆိုပြီးတော့သူကတော့တုံ့တက်ပြထားပါလားရှင်
ဟုတ်ကဲ့
ဒီဟုတ်စစ်အုပ်ချုပ်ရေးကြာရှည်တဲ့နိုင်ငံတွေဟာစောင့်ကြည့်ရမယ့်စီရင်ထက်မှာပါတာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဆိုတော့ခုနမိုင်းလက်ပြောသွားတာတွေကိုကြည့်တဲ့အချိန်မှာကျွန်တော်ကအဲမြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းပုံနဲ့သွားပြီးချိန်ထိုးကြည့်လိုက်တဲ့အခါကျတော့အဲတပ်ပြော်ဟာနော်လုံခြုံရေးဆိုင်ရာဘူဝါဒနဲ့ပတ်သက်ပြီးလို့ရှိရင်သူပဲဆုံးဖြတ်ပိုင်မယ့်ရှိတဲ့ဟိုဖွဲ့စည်းပုံများတွေယူထားတာတွေ့ရတယ်ဒုတိယကျွန်တော်ကာကွယ်ရေးဆိုင်ရာဘတ်ဂျက်နဲ့ပတ်သက်ပြီးတော့လည်းနော်စစ်တပ်ကပဲထိန်းချုပ်ထားတယ်เนาะကျွန်တော်တို့ဒါကလည်းဖွဲ့စည်းပုံရအောင်ကြာထားတာကျွန်တော်တို့သွားပြီးတွေ့ရတယ်တိုက်ဆိုင်ဆိုင်ပေါ့เนาะနောက်တစ်ခါပမိုင်းเจ้าရကြည့်လို့ရှိရင်စစ်တပ်ကအခွင့်ထူးခံနေရာမှာယူထားလားမထားဘူးလားဒါကိုကြည့်လို့ရှိရင်လည်းเนาะမြန်မာနိုင်ငံဟာစစ်တပ်ရဲ့အခန့်ခန္ဓာရဲ့ဒါကိုပဲသူတို့ဒီတပ်ပတော်ကနေမှသူ့ရဲ့ပမိုင်းဖြစ်ပေါ်မှုမြန်မာနိုင်ငံရဲ့ထူးခြားချက်ဆိုပြီးယူထားတာကိုပဲဒီလိုပြောနေရှိတာကိုလည်းကျွန်တော်တို့သွားပြီးတွေ့ရနောက်ဆလုဒ်အချက်အနေနဲ့သူပြောတဲ့အချက်မှာအစိုးရအဖွဲ့ရဲ့နော်အကြီးကဲဟာနော်တက်ကအဖွဲ့ဝင်တယောက်ဖြစ်နေလားမဖြစ်နေလားလို့ဒါအောင်ပြောပါတယ်ဒါကတော့အဲကျွန်တော်တို့ဖွဲ့စည်းပုံအရပြောမယ်ဆိုလို့ရှိရင်တော့ဒုတိယတပ်ပရနေရာမှာတပ်ပရကနေခံထားရမယ်ဆိုတာပြောတဲ့အတွက်ကြောင့်ပို့လို့နော်တပ်ပရ3ယောက်ထဲကနေဒုတိယတပ်ပရ3ယောက်ထဲကနေတပ်ပရကိုရေကောက်တင်မြောက်တာမို့လို့နော်ဒီနေရာအဖြစ်ပါတယ်အပြည့်အဝပြောခြင်းမှလို့ပြောလို့ရမယ်ဒါပေမဲ့ဒီစရုပ်တချက်ပါတယ်သွားပြီးတွေ့ရတယ်နော်အဲ့တော့ကျွန်တော်တို့နောက်၅ချက်အနေနဲ့ကတော့ကာကွယ်ဝင်ကြီးနေရာကိုစစ်တပ်ကယူထားမထားပေါ့နော်ပထမကြီးလည်းပြောသွားတယ်လို့ပဲဒါလည်းဖွဲ့စည်းပုံမှာပြဋ္ဌာန်းချက်တဲ့ဟိုယူထားတယ်ပြီးရင် စစ်တပ်ကလူတွေဝင်းကြီးဖွဲ့ထဲမှာရှိမရှိဆိုတာ၃နေရာကိုကင်ထားတဲ့ဆိုတဲ့ဒါလူတိုင်းသိပါတယ
်
နော်ပြီးလို့ရှိရင်ကျွန်တော်တို့ဒီအစိုးရရဲ့ယာဓုတွေထဲမှာနော်စစ်တပ်ကနော်လူတွေကိုခံထားပိုင်နဲ့စွန့်ဆောင်နိုင်ရောရှိလားမရှိလားတော့ဒါကတော့တချို့နေရာတွေမှာမျိုးသားညီညွတ်ရေးအဖွဲ့ချုပ်လက်ထက်မှာစပြီးတော့နော်ကျွန်တော်တို့အဲခွာဖို့ကြိုးစားလာတာလေးတွေရှိတယ်အထူးသဖြင့်ထွေအုပ်ဆိုလို့ရှိရင်နော်ထွေအုပ်ချုပ်ရေးဦးစီးဌာနဆိုလို့ရှိရင်တပ်မတော်ကလူတွေကိုပို့ပြီးမဲ့လို့နောက်ပိုင်းမှာအရပက်ကလူတွေကိုပဲခံထားနိုင်အောင်ကြိုးစားလာတာလေးအဲရှိတယ်ဆိုတော့တို့တော့လေဒီချက်ကလည်းမြန်မာနိုင်ငံမှာရေဘူးအားဖြင့်ပြောမယ်ဆိုလို့ရှိရင်တော့ခံထားလို့ရတဲ့စွန့်ဆောင်ကြီးဖြစ်နေတာကိုတွေ့တွေ့ရတယ်အခုတတိဆိုရင်တော့အဲ့တော့ဘာရှိချက်အနေနဲ့ပြောလို့ရှိရင်လေအုတ်ချုပ်မှုကဏ္ဍမှာပါလားမပါလားနော်ဒါကတော့ထွေအုပ်ကိုအာတက်ကခန့်ထားတဲ့ပြည်ထောင်ဝင်ကြီးဌာနအောက်မှာအခုတော့အနာသိမ့်တဲ့အခါမှာသူတို့ပြန်ပို့လိုက်တဲ့အတွက်ကြောင့်မလို့နော်ဒါတက်ရဲ့ချုပ်ထိန်မှုအောက်ပါပဲအုတ်ချုပ်မှုကပြန်လည်ရောက်သွားတယ်လို့ပြောလို့ရပါတယ်နော်ပြီးလို့ရှိရင်ခုနမဲလေပြောသွားလို့အရင်းမြစ်တွေကိုထိချုပ်နိုင်လားမထိချုပ်နိုင်လားပေါ့နော်ဆိုတော့အရင်းမြစ်နဲ့ပတ်သက်တဲ့နော်ကုမ္ပဏီကြီးတွေတော်တော်များများမှာတက်တာရှယ်ယာတက်ရဲ့နော်ဥပိုင်ဟာရှယ်ယာတွေနဲ့ပါထားတာတွေရှိတယ်နော်ဒီအဲ့တော့ဒပိုင်းအားဖြင့်လို့ပြောလို့ရတယ်အကုန်လုံးကိုထိချုပ်ထားတယ်ပေါ့နော်ဒီဒပိုင်းဒပိုင်းရင်နောက်ပြီးတော့ခုနအတိတ်ကဖြစ်ခဲ့တဲ့နော်လူခွင့်ရေးချုပ်ဖောက်မှုတွေအပေါ်မှာကိုရောတက္ကတာဝန်ခံမှုရှိရှိတမတ်တော်ရဲ့တာဝန်ရှိတဲ့လူအရေးယူတိုင်းတာလေးရှိသလားဆိုတော့ဒါလားလေအရေးယူနိုင်စွာတော်တော်လေးကိုနော်မရှိပါဘူးသူတို့အကာအကွယ်အများကြီးယူထားတာမျိုးတွေ့ရတယ်ပြီးတော့နောက်ဆုံးအချက်အနေနဲ့ဆိုလို့ရှင်တော့ budget နဲ့ပတ်သက်ပြီးတော့နောက်ပြီးတော့တတ်ထဲမှာယာဓုယာကန်နော် promotion ပေးတာတွေနော်နော်ယာဓုတိုးတာတွေအကုန်လုံးကိုအရက်ဘက်ကမှမို့နိုင်ဆုံးမနှွားမို့နိုင်ဘူးဆိုတော့စတဲ့ချက်လုံးလုံးနင်းနီးဟာမြန်မာပြည်ရဲ့2008ဖွဲ့စည်းပုံမှာရှိပါတယ်အဲ့တော့ခုနသူတေနာစမ်းတက်လိုက်တဲ့အခါမှာဘလို့သွားပြီးတွေ့ရလဲ
သူရဲ့အပြောကဒီအချက်တော်တော်များများကင်ကြီးလေဒါဆိုရင်ပေါ့နော်ဒါနောက်ကျောင်းပြန်လှည့်နိုင်မှုဆွတ်ဖက်မှုပေါ့နော်တည့်ရဲ့ဩဇာတကယ်စစ်မှန်တဲ့ဒီမိုကရေစီကိုကူပြောင်းဖို့အတွက်တည့်ရဲ့ဩဇာကြီးမားနေတယ်ပေါ့နော်ကြီးမားရဲ့အတွက်အော်ဒီတက်ရဲ့ဩဇာကိုလွန်ဆန်မိရဲ့အခြေအနေမျိုးတွေမှာဆိုရင်ဒါနောက်ကြောင်းပြန်လဲနိုင်တယ်။နောက်ပြီးတော့ခါကြတော့အထူးသဖြင့်ဒုတိယအချက်ပေါ့နော်။အာအာနာအရင်တော့အာနာသိမ့်ပူဆာရှိတဲ့အခြေအနေမျိုးတွေရှိခဲ့လဲဆိုရင်ဒါအတီးလဲဒီမိုကရေစီဖြစ်စင်မှာတောင်မှပြန်ပြီးတော့အာနာသိမ့်နိုင်တဲ့အခြေအနေဟာဟိုရှိနိုင်နေဆိုတဲ့ဆက်ဆက်မှုတွေကိုတော့သူပြထားတာရှိရ။အဲ့တော့သူကဒုတိယအချက်အနေနဲ့လဲပထမအချက်ပေါ်မှာမူတည်ရပေါ့နော်။အဲ့တော့ခါကြတော့အဲ့တော့ဟိုကျွန်မကလဲဒါကဒီနိုင်ငံအခြေအနေနဲ့လဲပြန်ပြီးတော့ပြန်ချိန်ထိုးကြည့်တာပေါ့။အဲ့တော့စောကပြောသလိုဒီစက်ပြချက်နဲ့ကိုင်ကြီးရဲ့အနေအထားရဲ့နောက်ပြီးတော့အရင်တော့အာနာသိမ့်ပူဆာရှိတဲ့အခြေအနေမျိုးတွေရှိထားတယ်ဆိုရင်နောက်ထပ်အော်ဒီမိုကရေစီကိုခိုင်မအောင်အပြစ်တွေအောင်ပြုလုပ်နိုင်တဲ့အခြေအနေမှာပိုပြီးတော့စိတ်ခေါ်မှုတွေများနေမယ်ဆိုတာမျိုးထောက်ပြထားပါရှင
်။ဒီပတ်ကတော့လည်းပဲဒီဘုတ်ချုပ်ပြစီ။ကျေးဇူးအများကြီးတင်ပါတယ်ဆရာမကြီ
း။ Okay ကျေးဇူးတင်ပါဆရာ
။ Okay အခုဆွေးနွေးပေးသွားသူကတော့ကနေဒါတိုင်းက MacMaster တက်သူကနိုင်ငံရေးသိပ္ပံပါရဂူဘဲယူဖို့စ조사နေတဲ့မတ်ပေါ်ပါအေးလက်ဖြစ်ပါတယ်ကျွန်တော်တမောင်းသားမှာ
2008ဖွဲ့စည်းပုံနဲ့ဒီမိုကရေစီအရွေ့အကြောင်းကိုဆွေးနွေးထားတဲ့ဥတည်မောက်တန်းတင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ဖြစ်ပါရရှင်။ဇန်နဝါရီလ5ရက်တနင်္ဂနွေနေ့မနက်ခင်း VUE Radio အစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။ကျမတို့အခုထုတ်လွှင့်တဲ့အစီအစဉ်ပထမနာရီဘက်ကတော့လိုင်းဒိုမီတာ25 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ပဲတနင်္ဂနွေစာအစီအစဉ်တစ်ခုလုံးကိုဂျိုရုစလောင်းကနေလည်းဖမ်းယူကြည့်ရှုလို့ရပါတယ်။ VUE မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာကနေလည်းထုံးလွင်နေတဲ့အချိန်နဲ့တပြိုင်နက်တည်းထိုက်ရိုက်နားဆင်ကြည့်ရှုလို့ရပါတယ်ရှင
် View American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြောင်းစု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တက်ဆက်ပေးနေပါတယ် View မနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 View ညချမ်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနာယူဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလှိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုစီစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ line view မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။ မှန်ကန်တဲ့သတင်းတွေကို viewer ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာပါရှင်ကျမတို့ရဲ့ဒီဇန်နဝါရီလ5ရက်တနင်္ဂနွေနေ့မနက်ခင်း View Radio အစီအစဉ်လေးကိုအမေရိကန်ပြောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမတို့ရဲ့အစီအစဉ်လေးကိုတော့မနက်9နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်အခုဒီရှေ့သတင်းပတ်ထဲမှာကျမတို့ View ကနေပြီးတော့တင်ဆက်ပေးမယ့်အထူးအစီအစဉ်တချို့ကိုအခုသတင်းပေးချင်ပါတယ်ကွယ်လွန်သွားတဲ့ဒီအမေရိကန်သမ္မတဟောင်းဂျင်မီကာတာနဲ့ပတ်သက်တဲ့အထူးအစီအစဉ်လေးကို View American တန်ကတင်ဆက်ပေးဖို့ရှိပါတယ်သမ္မတဟောင်းဂျင်မီကာတာရဲ့ကဘာနဲ့မြမရေးဆွမ်းဆောင်ချက်အမတ်တရအထူးစီစဉ်ကိုတော့ဇန်နဝါရီလ8ရက်ပုတ်ထူးနေ့ဒီမြမစံတော်ချိန်ည10နာရီခွဲကနေ17နာရီခွဲနောက်ဝါရှင်တန်စံတော်ချိန်နဲ့ဆိုရင်တော့မနေ့17နာရီကနေပြီးတော့12နာရီအထိတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဒီဆွန်းဒီဘက်စကဝိုင်းတွေတိုက်ရိုက်ထုံးလွှင့်ချက်တွေပါဝင်မှာဖြစ်ပါတယ်နောက်တစ်ရက်ဒီဇန်နဝါရီလ9ရက်နေ့မှာလဲစာဗနာအခမ်းအနားကျင်းပရာဝါရှင်တန်ဖျားကြောင်းကနေတိုက်ရိုက်ထုံးလွှင့်တင်ဆက်ပေးဖို့ရှိပါတယ်လူမှုမိတ်ဆွေရုပ်တံ line နောက် VOA မြန်မာပိုင်း website စာမျက်နှာနဲ့လူမှုကွန်ရက်စာမျက်နှာတွေကနေနားဆင်ကြည့်ရှုလို့ရပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေဆက်ပြီးတော့ထုတ်လွှင့်ပေးသွားပါဦးမယ်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ကြရအောင်ပါရှင်။တောင်ကိုရီးယားနိုင်ငံမှာလွှတ်တော်ကနေဆွဲချက်တင်ပြီးသမ္မတတာဝန်ကယာယီရက်ဆိုင်ခံထားတဲ့သမ္မတယွန်းဆွတ်ယိုကိုအကြတိလိုက်စားမှုနဲ့ဖမ်းဆီးစစ်ဆေးဖို့ကြိုးပမ်းခဲ့ပေမဲ့လို့မအောင်မြင်ခဲ့ပါဘူး။နိုင်ငံတကာအခြေအနေတွေကြောင့်ဒီနေ့အတွင်းမှာထိုင်ဝမ်ကာကွယ်ရေးကိုတွင်းမြစ်သွားမယ်ဆိုပြီးတော့ထိုင်ဝမ်သမ္မတလိုင်ချင်တီကတော့ပြောပါတယ်။နောက်တရုတ်အနေနဲ့ဒီနေ့အတွင်းစိတ်ခေါ်မှုတွေကိုကြော်လွှားနိုင်မှာဖြစ်တယ်ဆိုပြီးတရုတ်သမ္မတရှီဂျင်ပင်ကလည်းပြောပါတယ်။ဒီလိုအာရှသတင်းတွေကိုစူးစီးပြီးတော့ဒီသတင်းမဲ့အာရှနိုင်ငံရဲ့အစီအစဉ်မှာကိုစောမိုးကျော်ကတင်ဆက်ထားပါတယ်ရှင်။
တောင်ကိုရီးယားမှာပြီးခဲ့တဲ့ဒီဇင်ဘာလတည်းကစေုပ်ချိုးရေးကျင်ညာခဲ့တဲ့အတွက်လွတ်တော်ကနေဆွဲချက်တင်ပြီးသမ္မတတာဝန်တွေကိုယာယီရပ်ဆိုင်ခံထားရတဲ့သမ္မတယွန်းဆွတ်ယိုးကိုဇန်နဝါရီလ3ရက်နေ့တောက်ကြာနေ့တုန်းကအဂတိလိုက်စားမှုဆွဲချက်နဲ့ရဲနဲ့စုံစမ်းစစ်ဆေးရေးအရာရှိတွေကဖမ်းဆီးဖို့သမ္မတနေအိမ်ကိုတွားရောက်ခဲ့ပါတယ်။ဒါပေမဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့တားဆီးချက်ကြောင့်ဖမ်းဆီးနိုင်ငံချင်းမရှိပါဘူး။လွတ်တော်ကနေဆွဲချက်တင်ခံထားရတဲ့သမ္မတယွန်းဆွတ်ယိုးကိုအဂတိလိုက်စားမှုဆွဲချက်နဲ့ဆိုမျိုးတရားရုံးကနေဖမ်းဆီးမိတ်ဝရန်းကိုပြီးခဲ့တဲ့ဒီဇင်ဘာလ31ရက်နေ့အင်္ဂါနေ့ကထုတ်ပေးခဲ့ပါတယ်။ဒါကြောင့်တောက်ကြနေမနေ့ပိုင်းကအစင်းမြင့်တာဝန်ရှိသူတွေရဲ့အာဂရီလိုက်စားမှုတွေကိုစုံစမ်းစစ်ဆေးရတဲ့ CIO စုံစမ်းစစ်ဆေးအရာရှိတွေအပါအဝင်ရဲတပ်ဖွဲ့ကတရားစွဲဆိုခံထားရတဲ့သမ္မတယွန်းဆွတ်ယိုးကိုဖမ်းဆီးဖို့တွားရောက်ခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတအနီးကလုံခြုံရေးတပ်ဖွဲ့တွေကဝန်ကွင်းမပေးတဲ့အတွက်ဖန်စီနိုင်ငံချင်းမရှိပါဘူးလုံခြုံရေးတပ်ဖွဲ့တွေနဲ့ထိတ်တိုက်တိုးမဲ့အနေအထားဖြစ်တဲ့အတွက်ဒီဖန်စီမိန့်ကိုဆက်မလုပ်တော့ဘူးလို့စုံစမ်းစစ်ဆေးရေးတာဝန်ရှိသူတွေကတောက်ကြနေညနေပိုင်းမှာပဲပြောဆိုခဲ့ပါတယ်တရားစွဲဆိုခံသမ္မတယွန်းဆွတ်ကျိုးကိုဖန်စီဖို့ကြိုးပမ်းရမှာအတ္တိကယုံနိုင်နေရေးရဲတပ်ဖွဲ့အင်အား2900ကျော်လောက်ကိုလည်းချထားခဲ့ပါတယ်သမ္မတအိမ်တော်အနီးတရားစွဲဆိုခံသမ္မတယွန်းဆွတ်ကျိုးကိုထောက်ခံသူတွေရောစံကျင်သူတွေပါထောင်နဲ့ချီဆန္ဒပြခဲ့ပါတယ်တရားစွဲဆိုခံသမ္မတယွန်းဆွတ်ယိုးကိုထောက်ခံဆန္ဒပြသူဆောင်ဂျုံဂျွန်းကတော့ဒီဖန်စီမိတ်ဝရန်ဟာတရားမျှတ
ခုလိုဖက်လိုက်တဲ့တရားမျှတမှုမရှိတဲ့ဖမ်းမရမ်းတဲ့ဖမ်းနေဆိုရင်ကျွန်တော်တို့တမန်ပြည်သူတွေကိုဘလို့ဥပဒေကကာဝယ်ပေးမှာလဲဘလို့ဥပဒေကိုကျွန်တော်တို့ကလိုက်နိုင်ရမှာလဲဒါကြောင့်ပြည်သူအတော်များများကဒီဖန်စီမိတ်ဟာတရားမျှတမှုမရှိဘူးလို့ပြောဆိုနေကြတာဖြစ်ပါတယ်
သမ္မတယွန်းဆွတ်ယိုးကိုစန့်ကျင်သူတွေကတော့အခုလိုဖမ်းဆီးနိုင်ခဲ့ခြင်းမရှိတဲ့အပေါ်စိတ်ပျက်ဒေါသထွက်ကြပါတယ်။အလုတ္တမသမ္မကအဖွဲ့ဝင်တဦးဖြစ်တဲ့ယွန်အိုချီကအခုလိုပြောပါတယ်
။기존에지금이제한국체제를규정하고있는소위말해서87년
1989ခုနှစ်ကစတင်ခဲ့တဲ့တောင်ကိုရီးယားနိုင်ငံရဲ့စနစ်မှာကောင်းကောင်းအလုပ်ဖြစ်တဲ့အပိုင်းတွေအများကြီးရှိပါတယ်။ဒါပေမဲ့ဒီကိစ္စမှာတော့အကန့်အသတ်တွေဖြစ်နေပါတယ်။နိုင်ငံတော်အဖွဲ့အစည်းတရအနေနဲ့ယွန်းဆွတ်ယိုးကိုမဖမ်းနိုင်ဘူးတရားဥပဒေကိုလိုက်နာအောင်မလုပ်နိုင်ဘူးဆိုရင်လူ့သမားသမဂ္ဂအဖွဲ့ချုပ်အပါအဝင်ပြည်သူ့စွမ်းအားပြည်ပပါဝါနဲ့ပဲသူ့ကိုဖမ်းဆီးနိုင်အောင်လုပ်ရတော့မှာပ
ါဒီဇင်ဘာလ3ရက်နေ့စစ်အုပ်ချုပ်ရေးကြေညာခဲ့တဲ့အချိန်ကစပြီးတောင်ကိုရီးယားမှာနိုင်ငံရေးမတည်ငြိမ်မှုတွေဇက်တိုက်ဆက်လက်ဖြစ်ပေါ်နေပါတယ်အခုလိုအချိန်မှာပဲတရုတ်ရဲ့ချင်းချောင်းမှုတွေကိုခံရတဲ့ထိုင်ဝမ်မှာတော့ဒီ2025ခုနှစ်အတွင်းလုံခြုံရေးအသုံးစရိတ်တိုးမြင့်ပြီးထိုင်ဝမ်ကာကွယ်ရေးကိုတိုးမြင့်သွားမယ်လို့သမ္မတလိုက်ချင်တေက နှစ်သစ်ရဲ့ပထမဦးဆုံးနေ့ဇန်နဝါရီလ1ရက်နေ့မှာပြောဆိုခဲ့ပါတယ
်ချင်းတဲ့1နှစ်變動的國際局勢
ပြောင်းလဲလာတဲ့နိုင်ငံတကာပုံစံဟာဒီနှစ်သစ်အတွင်းကမ္ဘာဒီမိုကရေစီကိုချင်းချောက်လာတဲ့စိုးရိမ်စရာတစ်ခုဖြစ်ပါတယ်ရုရှားယူကရိန်းစစ်ပွဲကဆက်ဖြစ်နေသလိုအစ္စရေးဟားမတ်ပဋိပက္ခဟာလည်းအဆုံးမသတ်နိုင်သေးပါဘူးဒါ့အပြင်အာနာရှင်နိုင်ငံတွေဖြစ်တဲ့တရုတ်ရုရှားမြောက်ကိုရီးယားအီရန်စတဲ့နိုင်ငံတွေဟာလည်းစီးမျဉ်းဥပဒေတွေကိုအခြေခံတဲ့နိုင်ငံတကာပုံစံကိုချင်းချောက်နေစေဖြစ်ပါတယ်ဒီအခြေအနေတွေဟာအင်ဒိုပစ္စိဖိတ်နဲ့ကမ္ဘာကြီးတစ်ခုလုံးရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအပေါ်အများကြီးတက်ရောက်နေပါတယ်
။ထိုင်ဝမ်အနေနဲ့ငြိမ်းချမ်းရေးကိုထိမ့်သိမ်းထားစဉ်မှာအန်ဒီရဲ့အတွက်လဲပြင်ဆင်ရမယ်လို့သမ္မတလိုင်ကပြောဆိုခဲ့ပါတယ်။ထိုင်ဝမ်ငိုတိကျနိုင်ငံအဖြစ်တရုတ်ကအသိအမှတ်မပြုဘဲသူ့ပိုင်းလို့ပြောဆိုထားပြီးလူအပ်ရင်အင်အားသုံးမယ်လို့ပြောဆိုထားပါတယ်။အခုလိုအချိန်မှာပဲတရုတ်သမ္မတရှီကျင်းပင်ကတော့ဒီ2025ခုနှစ်အတွင်းမှာလဲတရုတ်အနေနဲ့အခက်အခဲတွေစိန်ခေါ်မှုတွေကိုကြော်လွားနိုင်မှာဖြစ်တယ်လို့သူ့ရဲ့ဒီဇင်ဘာလ31ရက်နေ့ကပြောဆိုခဲ့တဲ့နှစ်သစ်ကူးမိန့်ခွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်
။2025年我們將全面完成十四五規劃。
2025ခုနှစ်ဟာ5နှစ်စီမံကိန်းတစ်ခုရဲ့ပြင်ဆင်မှောက်နှစ်လည်းဖြစ်ပါတယ်။ကျွန်တော်တို့အနေနဲ့ပို့ပြီးတော့ကြိုတင်ပြင်ဆင်မှုရှိတဲ့ထိရောက်မှုရှိတဲ့မူဝါဒတွေကိုအကောင်အထည်ဖော်သွားပါမယ်။စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုအရှိန်အဟုန်တွေကိုလည်းဆက်လက်ထိန်းသိမ်းသွားမှာဖြစ်ပါတယ်။ကိုအားကိုကိုရပ်တည်နိုင်မှုကိုလည်းပုံပုံမြင့်တင်သွားမှာဖြစ်သလိုသိပ္ပံနဲ့ဤပညာအစွမ်းကိုလည်းမြင့်တင်သွားပါမယ်။အရေးအသွေးမြင့်နဲ့ဖွံ့ဖြိုးတိုးတက်ရေးကိုထိတ်တန့်ဦးစားပေးအဖြစ်ဆောင်ရွက်သွားပါမယ်လို့သမ္မတရှီကျင်းပင်ကပြောဆိုသွားတာပါ။ဒါအပြင်လက်ရှိတရုတ်စီးပွားရေးမှာပြင်ပကမသေးချာမရေရာမှုတွေနဲ့စိန်ခေါ်မှုတွေအပါအဝင်အခြေအနေအစ်စ်ကိုရင်ဆိုင်နေရပါတယ်။ဒါတွေကိုလည်းအပြင်းအထန်စူးစမ်းအားထုတ်ခြင်းနဲ့ဖြတ်ကျော်နိုင်မှာပါလို့လည်းတရုတ်သမ္မတရှီကျင်းပင်ကပြောဆိုသွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာလာမယ့်ဇန်နဝါရီလ20ရက်နေ့မှာတန်းသစ္စာကျင်းပပြီးသမ္မတဒေါ်နယ်ထရန့်အစိုးရတက်လာခဲ့ရင်တရုတ်နဲ့အမေရိကန်အကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေဖြစ်လာနိုင်တယ်လို့သုတေသီတွေကတော့ခန့်မှန်းထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
ကိုယ်ဆောင်မှုကြပုံမှန်တင်ဆက်ပေးနေတဲ့အာရှနိုင်ငံရေးအစီအစဉ်ဖြစ်ပါရရှင်။နောက်ထပ်အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးဖို့ရှိပါသေးတယ်။ဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကတုတအစီအစဉ်တွေကိုမတင်ဆက်ခင်မှာနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့လက်ရစီးပွားသတင်းတွေကိုလည်းစူးစီးတင်ပြပေးပါမယ်။ကော်ဖီဈေးကွက်မှာပေါက်ဈေးကွာဟာချက်ရှိတာအပြင်ပို့ကုန်ရငွေကိုဘိုးဘန်ရဲ့သတ်မှတ်နှုန်းထားနဲ့မဖြစ်မနေလဲလှယ်နေရတဲ့မူဝါဒကြောင့်ပြည်ပတင်ပို့သူတွေညှော်နေလာပြီးတော့ကော်ဖီတင်ပို့မှုတန်ချိန်ထောင်ငန်းရော့ကျသွားတယ်လို့ပဲသွားတယ်ဆိုပြီးတော့ဒါပြောဆိုထားတာရှိပါတယ်ဒီလိုမျိုးဒီလက်ရစီးပွားသတင်းတွေနဲ့ပတ်သက်လို့တော့အခုသတင်းတစ်ပတ်မှာ Farmer Times Media ကတင်ဆက်ပေးထားပါတယ်ရှင
်မင်္ဂလာပါလျာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လျာဆိုင်မြူရီချစ်သူများရှင်လင်းချက်မြေကြပါစေရှင်။ဒီတစ်ပတ်အတွက်လျာစီးပွားသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ်
။ဒီအပိုင်းအတွင်းမြန်မာနိုင်ငံလျာဆိုင်မြူရီနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကြားစင်းမြင့်တက်နေတဲ့အတွက်ဆက်ရုံတွေကကြံကိုဈေးကောင်းပေးပြီးဝယ်ယူနေတယ်ဆိုတဲ့သတင်းနဲ့စကြပါရစေ။မြန်မာနိုင်ငံရဲ့ကြံကြိတ်ခွဲရာသီဟာ20ဒီဇင်ဘာကနေဧပြီလဇန်နဝါရီထိဖြစ်တဲ့အတွက်လက်ရှိမှာတရားစက်ရုံတွေမှာကြံကြိတ်ခွဲမှုတွေကိုစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဈေးကွက်ထဲမှာတော့2023ခုနှစ်ကတရားတစ်ပိတ်သားကို3000ကျပ်ကျော်သာအမြင့်ဆုံးဈေးရရှိခဲ့ပြီး2024ခုနှစ်မှာတော့တစ်ပိတ်သားကို4800ကနေ5100ကျပ်လောက်အထိဈေးကောင်းရရှိနေတယ်လို့ကြံစိုက်တောင်သူတွေကပြောပါတယ်။တကြားစင်းမြင့်တက်နေတဲ့အတွက်ဆက်ယုံတွေကကြံတံကိုဆက်ယုံအရောက်ဈေး38000ကနေ23000ကျပ်လောက်အထိဈေးပေးဝယ်ယူသွားမယ်လို့ထုတ်ပြန်ထားပါဗျ။ပြီးခဲ့တဲ့ကြံခုတ်ရာသီချိန်ကတော့ဆက်ယုံတွေကကြံတံကို32000ကျပ်လောက်သာဈေးပေးဝယ်ယူခဲ့တာဖြစ်တယ်လို့ရှမ်းပြည်နယ်ရွှေညောင်မြို့နယ်ဒေသခံကြံစိုက်တောင်သူတို့ကပြောပါဗျ။လက်တလုံးမှာမြမတကြားကိုပြည်ပတင်ပို့မှုအနေနဲ့ VN နိုင်ငံကိုအများဆုံးတင်ပို့နေပြီးအခုနှစ်မှာပြည်ပကိုတကြားတန်ချိန်33000လောက်တင်ပို့နိုင်ဖို့ရည်မှန်းထားတယ်လို့မြန်မာနိုင်ငံတရားနဲ့ကြံထုတ်ပစ္စည်းလုပ်ငန်းရှင်များအသင်းမှတာဝန်ရှိသူတို့ကပြောပါရယ
်မကြီးဒီအမေတပိတာကို2000ကျပ်ဝန်းကျင်လောက်ဒီစံချိန်တင်မြင့်တက်နေပါရယ် စပိုးဆောင်တင်းနယ်ဇီဝဲမှာတော့မကြီးဒီမဲကလည်းလီတပိတာကို2000ကျပ်ဝန်းကျင်လောက်ထိစံချိန်တင်မြင့်တက်လာတာပဲဖြစ်ပါတယ်ပြီးခဲ့တဲ့မကြီးတီအစ်တပေါ်ချိန်မြူရဒီကာလအတွင်းကမကြီးအထွဲ့နှုန်ကြာဆင်ခဲ့ပြီးပွဲရုံတွေကိုမကြီးတီငွေရောင်းမှုနေထွားတာကြောင့်အခုလိုစည်းမြစ်တက်လာတာဖြစ်တယ်လို့ရန်ကုန်ပြည်တော်ကုန်စည်တိုင်းတာဝန်ရှိသူတဦးကပြောပါရယ်လက်ရှိပြည်တော်ကုန်စည်တိုင်းမှာမကြီးတီပွက်ကက်စစ်ပါကတပိတ်တာကို3300ကနေ3500ကျပ်ပေါက်စီရှိပြီးအစစ်မဲ့မကြီးတီအတာကတော့တပိတ်တာကို9500ကနေ13000ကျပ်ထိပေါင်စီရှိနေပါ रे ပြီးခဲ့တဲ့စက်တင်ဘာလအတွင်းကအစစ်မဲ့မကြီးတီအတာကတပိတာကို9000ကနေ6800ကျပ်တာပေါင်စီရှိခဲ့တာကြောင့်3လအတွင်းမှာတော့တပိတာကို6200ကျပ်လောက်ထိမြင့်တက်လာတာဖြစ်တယ်လို့ကုန်သည်တွေကဆိုပါ रे 2023ခုနှစ်အတွင်းကမကြီးတီပွိကက်စေပါကတပိတာကို1500ကျပ်ဝန်းကျင်ဖြစ်ပြီးအစစ်မဲ့မကြီးတီအတာကတော့တပိတာကို2500ကျပ်ဝန်းကျင်တာပေါက်စီရှိခဲ့တာပဲဖြစ်ပါတယ
်ပုဂ္ဂိုလ်မူဝါဒအခက်ခဲကြောင့်ကော်ဖီတင်ပို့မှုတန်ချိန်2000ကျော်လောက်ရော့ကျသွားပါတယ်စကောင်းစီဘိုဘန်ကတတ်မှတ်လိုက်တဲ့ပုဂ္ဂိုလ်ရငွေမူဝါဒကြောင့်ကော်ဖီပြည်ပတင်ပို့သူယော်နေလာပြီးအရင်နှစ်တွေကတင်ပို့မှုထက်တန်ကြိမ်2000ကျော်လောက်ရော့ကျသွားတယ်လို့ကော်ဖီလုပ်ငန်းရှင်တွေကပြောပါတယ်ဈေးကွက်ပေါက်ဈေးကွာချက်တွေရှိနေတဲ့အပြင်ပုတ်ကုံရငွေကိုဗဟုပန်ရဲ့တတ်မှတ်နှုန်းထားအတိုင်းမဖြစ်မနေလဲလဲနေရတဲ့မူဝါဒကြောင့်ကော်ဖီလုပ်ငန်းရှင်တွေအပါအဝင်ပုတ်ကုံသွင်းကုန်ကုမ္ပဏီအများစုဟာအယောင်းအဝယ်ပြုလုပ်မှုတွေကိုရှော့ချလာကြတာဖြစ်ပါတယ်
အဲ့ဒီကတော့ဒီပြောလဲပြောပဲစီးဝေးမှာလည်းပြောပြီးနေရာကိုတမီရတာကြီးကတော့ပြောလို့လည်းမရဘူ
း
အဲ25ဒုသမတ်တဲ့စီ85တော့ပြင်းပြီပေါ့တောက်တယ်အဲ့ဒါကြီးကတော့ဟိုဘယ်လိုပါမလဲဟိုဒီခုလောက်လာပေါ့တဲ့လိုကပူဆုံးလို့ဖြစ်တာပေါ့မကပ်ဘူးเนาะဒီခုအဲ့မှာပဲဝယ်လဲဒီဘူပဲစက်ကအယောင်းပေးလိုက်တာပေါ့เนาะသူတို့ကတော့သူလည်းအခုတော့လုပ်တာဘယ်လိုလုပ်လဲတော့မသိဘူ
းကော်ဖီကိုနှစ်စဉ်ဒီဇင်ဘာကနေမလအထိခူးဆွကြပြီးဧပြီလနောက်ပိုင်းကစလို့တစ်နှစ်ပတ်လုံးရောင်းချကြတာဖြစ်ပါတယ်ပြည်ပနိုင်ငံတွေနဲ့ကော်ဖီရောင်းဝယ်မှုစာချုပ်တွေကိုတော့ပုံမှန်ကော်ဖီရာသီချိန်ပြီးမှပြုလုပ်လို့ရှိပေမဲ့အခုနှစ်မှာတော့အရှိန်မြင့်တက်လာတဲ့တိုက်ပွဲတွေကြောင့်လက်မြေလုံးကြုံရေးလမ်းမဆက်တော်ရေးအခက်အခဲတွေရှိနေတဲ့အတွက်စာချုပ်တွေလက်ခံချုပ်ဆိုမှုမရှိသလောက်နေပါခဲ့တယ်လို့ကော်ဖီလုပ်ငန်းရှင်တွေကပြောပါတယ်မြန်မာနိုင်ငံမှာနှစ်စဉ်ကော်ဖီတန်ချိန်8000ကနေ10000လောက်ထိထွက်ရှိပြီးပြည်ပကိုပြန်မြတန်ချိန်9000လောက်ထိပုံမှန်တင်ပို့နေတာဖြစ်ပါတယ
်ဟုတ်တန်မြတော့ဥကကော်ဖီစတင်ခုဆွတဲ့ရာသီဖြစ်နေပေါ့နော်အခုအချို့ဒေသတွေပေါ့ဒီဦးတွေကကျောင်းရလေးတက်ဟုတ်ပေါ့အဟုတ်ပေါ့တော့စခုယူတော့စားသီးနံနေလို့ပါပဲစားသီးနံနေပုံမှန်ဒီဒီတိုက်ပွဲဖြစ်မှာတော့ဘယ်လိုလုပ်ခုလဲเนาะဒီဒါမဲ့အများစုကတော့ခုဆုံးနိုင်ပါပဲဟုတ်တိုက်ပွဲဖြစ်တယ်ဆိုရဲဒေတာဆိုရင်တော့ခုရပါပြစ်ခတ်နေတော့ဘယ်လိုလုပ်ခုလဲเนาะအများစုကတော့ဟိုခုခုနေကြတာပေါ့လောဆယ်ဟိုတန်ကြီး2000ကျော်ကနေ3000တော့ရှိမယ်လို့ထင်တယ်ဟုတ်3000အဲ့ဒီတော့တော့ရှိမှလို့ထင်တယ
်လက်ရှိပြည်တွင်းဈေးကွက်မှာကော်ဖီအဆိုးတစ်ပိတ်တာကို9000ကျပ်လောက်ပေါက်ဈေးရှိနေပြီးပြီးခဲ့တဲ့2022ခုနှစ်နဲ့2023ခုနှစ်ကတော့ကော်ဖီအဆိုးတစ်ပိတ်တာကို3000ကျပ်လောက်သာဈေးရှိခဲ့တာဖြစ်ပါတယ်မြမကော်ဖီကိုအမေရိကန်ဥရောပနိုင်ငံတချို့နဲ့တရုတ်ထိုင်းဂျပန်နိုင်ငံတို့ကိုတင်ပို့မှုရှိနေပြီးကမ္ဘာဈေးကွက်မှာတော့အထူးတန်းဝင်ကော်ဖီစစ်အမျိုးအစားကတရံကိုအမေရိကန်ဒေါ်လာ9000ကနေ9500လောက်ထိဈေးရရှိနေပါတယ်
အခုဆိုပြီးဒီဇင်ဘာလ24ရက်နေ့ကနေ30ရက်နေ့အထိဈေးကွက်တွင်တဲ့ကြာနေမည်ဖြစ်သွားတယ်။လေယာထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြပေးချင်ပါသေးတယ်။ပင်းမျိုးစုံဈေးနှုန်းကယာလီလိုက်ထွက်ရှိမှုနဲ့ဝယ်လွားပုံမှုတည်ပြီးဈေးနှုန်းကျဆင်းမှုတွေဖြစ်ပေါ်နေပါသေးတယ်။မက်ပေကအသိဝင်ရောက်မှုနေပေမဲ့ပြင်တွင်းပြပါဝယ်လွားနေနေရကြောင့်ဈေးဆက်အေးနေပါသေးတယ်။ပေတစ်တွေဝင်များလာရင်တော့ဈေးအကျများပြီးပြတ်သက်ဖို့ခင်မဲလို့ပေးစည်းကွက်ဆောင်ကြည့်သူတွေကတုံ့တက်ကြပါရယ်ဝယ်လက်အိန္ဒိယနိုင်ငံမှာလည်းမက်ပေဈေးကကျဆင်းနေပြီးအခုဇန်နဝါရီလမှာပဲဆောင်းမက်ပေအတစ်တွေဈေးကွက်ထက်ထမှန်ဝင်ရောက်လာဖို့ရှိနေပါရယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာတော့ဒီဇင်ဘာလ18ရက်နေ့ကမက်ပေ FAQRC တည်တင်ကို34,900ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးဒီဇင်ဘာလ24ရက်နေ့မှာတော့တတင်ကို34,500ကျပ်ကိုကျဆင်းသွားပါတယ
်ပဲဒင်းကလည်းဒီဇင်ဘာ18ရက်နေ့ကတတင်ကို38,300ကျပ်လောက်ပေါက်ဈေးရှိခဲ့ရာကနေ ဒီဇင်ဘာ24ရက်နေ့မှာတော့ဒဒန်ကို34သိန်းကျပ်ထိဈေးပြန်ကျဆင်းသွားပါတယ်။တပတ်အတွင်းမပဲကဒဒန်ကို9300ကျပ်၊ပဲသိန်းကုန်ကဒဒန်ကို33800ကျပ်အတိအထိကျဆင်းသွားတာဖြစ်ပါတယ်။စီထွက်သီးနှံမြေဘက်ကတော့ဈေးကွက်ထဲကိုကုန်ဝင်များပြီးအယောင်းဝယ်အေးနေပါတယ်။မန္တလေးကုန်စည်တိုင်းမှာဒီဇင်ဘာ18ရက်နေ့ကမြေဘက်အစွမ်းလုပ်ငန်းအသစ်တပိတ်သားကို8600ကျပ်ပေါက်ဈေးရှိပြီးဒီဇင်ဘာ24ရက်နေ့မှာတော့တပိတ်သားကို8500ကျပ်ကိုမတိမတာဈေးနှိမ်သွားပါတယ
်။ပဲကြီးစင်းတို့ကလည်းအဝင်ပုံမဲ့ရှိနေပေမဲ့အယောင်းဝယ်အေးနေရကြောင့်တပိတ်သားကို2000ကျပ်လောက်ဈေးကျဆင်းသွားပါတယ်။ဒီဇင်ဘာ18ရက်နေ့ကမင်္ဂလီဈေးကွက်ထဲမှာတော့ပဲကြီး 55.25 ဘိုက်တာဝင်တဲ့အိတ်ကို3000ကျပ်လောက်ပေါက်ဈေးရှိနေပြီးဒီဇင်ဘာ24ရက်နေ့မှာတော့တအိတ်ကို28000ကျပ်တည်ဈေးကျဆင်းသွားပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။ Farmer Times Media ကတင်ဆက်တဲ့လေယာစီးပွားသတင်းများအစီအစဉ်ကိုနားဆင်ကြကြတာပါရှင်။အခုဆက်ပြီးတော့ဥရရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုလှည့်ပေးပါဦးမယ်။ကေယဘီဒါစနစ်ကောင်းပြီးရှာပါတော်ရိုင်းသတိစံတွေပေါ်များလာတဲ့တောင်အမေရိကတိုက်ကဒီမစ်ဆီယိုနီအမြဲစင်တစ်တော်ကြီးထဲမှာတော့ဒဏ်ရာရသတိစံတွေကိုပြုစုကုသပေးနေတဲ့ကေယတခုရှိပါတယ်။ဥရိယာတီပြောင်းလဲမှုနဲ့တောလိုက်မှုဆိုးတွေကြောင့်ဒဏ်ရာရခဲ့ကြတဲ့သတိစံတွေကိုရီယိုလာစင်တာမှာကုသပြီးတော့တောထဲကိုပြန်လွတ်ပေးပါတယ်။ဒီအကြောင်းကိုတော့ကိုရင်သွားရောက်လေ့လာခဲ့တဲ့နန်းလောင်ကဥရိယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာရိုက်ကူးတင်ဆက်ထားပါတယ်ရှင်။
စင်တတော်ကြီးကိုကေဟဖေးရစနစ်ကောင်းတွေရှိရာတဘာဝအလတရားရဲ့ယတနာတိုက်ကြီးအဖြစ်တင်စားခေါ်ပေါ်ကြပါတယ်။ဒီဒေတာမှာကမ္ဘာအကြီးဆုံးဤကွာစုရေတခွန်စနစ်ကြီးလည်းရှိပြီးတော့တော်ရင်တရိတ်ဆန်မျိုးစုံနဲ့ချာပါတစ်ပင်ပမာမျိုးစုံအမျိုးမျိုးတို့လည်းရှင်သန်ပတ်ရောက်နေတာပါ။ကမ္ဘာအရေးရမှာလို့ပဲအာဂျင်တီးနားနိုင်ငံထဲကမစ်ဆီယိုနီတတော်ကြီးတဲ့ကရှာပါတော်ရင်တရိတ်ဆန်တွေဟာလည်းတဘာဝဘေးဒဏ်တွေတော်လိုက်မှုဆိုနဲ့တရားမဝင်မောက်ခိုးရောင်းဝယ်မှုစတဲ့အနေရဲ့အတွေ့အကြုံနဲ့ယင်ဆိုင်နေရပါတယ်။အာဂျင်တီးနားသဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောင့်ရှောက်ရေးကြိုးပမ်းတဲ့နေရာမှာရီယိုလာစင်တာမှာတော့ဒဏ်ရာရတော်ရင်တရိတ်ဆန်တွေကိုကယ်တင်ပြီးပြုစုကူတာပေးပါတယ်။အဲ့ဒီတွေကိုအသိပညာပေးရှင်းပြပေးတဲ့ Max က VOA ကိုအခုလိုရှင်းပြပါတယ်
။ We are a hospital for wild animals. Our mission is try to rescue, cure, rehabilitate and release all these animals of the jungle.
ဒီစင်တာမှာတော်ရင်တရိတ်ဆန်တွေကိုကယ်တင်ပြီးတော့ပြန်လည်ပြုစုပြိုးထောင်ပေးပါတယ်။ပြီးရင်တော့သူတို့ကိုတော်ရဲပြန်လွတ်ပေးတာပါ။တော်လိုက်မှုဆိုးရကြောင်ဖြစ်စီကားလမ်းဖြတ်ရင်လည်းယင်တိုက်မိလို့ဖြစ်စီတရားမဝင်ရောင်းစားခံရလို့ဖြစ်စီထိခိုက်ဒဏ်ရာရလာကြတဲ့တောကောင်တွေကိုကယ်တင်ပြီးတော့ပြုစုကူတာပေးတာပါဥပမာမပြန်နိုင်တော့တဲ့ငှက်တွေနဲ့တောထဲမှာရှာဖွေမစားနိုင်တော့တဲ့တရစ်ဆန်တွေကိုတော့ဒီစင်တာမှာပဲတစ်သက်လုံးပြုစုဆောင်ရှောက်ထားပါတယ်ဒီကနေတားပေါက်လာတဲ့တောကောင်လေးတွေကိုတော့အရွယ်ရောက်တာနဲ့တောထဲပြန်လှုပ်ပေးပါတယ်ဒီနေရာမှာတရစ်ဆန်မျိုးစားပေါင်း50လောက်ရှိပါတယ်ပြန်ပြီးတော့နလန်ထူလာတဲ့တောကောင်80ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်တောထဲကိုပြန်လှုပ်ပေးနေပါတယ်
စာတင်ကျောင်းတွေတက္ကသိုလ်ကောလိပ်တွေနဲ့မစ်ဆီယိုနီတောင်တန်းတစ်လျှောက်ကရပ်ရွာတဲ့အထိဝန်ထမ်းတွေကလိုက်ပြီးတော့ကေဟဗေဒနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုအရေးအသိပညာပေးပါတယ်။ဒါကြောင့်လဲတော်ရင်သရိတ်ဆန်လေးတွေကိုပြုစုစောင့်ရှောက်ရမယ်ဆိုတဲ့အသိစိတ်တွေလူလူကြားနှိုးကြားလာတယ်လို့လဲ Max ကပြောပါတယ
်။ We have so many challenges that I dedicating my life to try to
ကျွန်တော်လုပ်ငန်းတွေဆင်ခေါ်ချက်တွေကတော့အများကြီးပါ။လူတွေဘူးတုဒ္ဒနဲ့ပါကြတာကလည်းတကြောင်းပါပါတယ်။ဒါကြောင့်ကျွန်တော်တို့စန္တာကနေမူဂျိုကနေတက္ကသိုလ်ထိကျောင်းတွေမှာလိုက်ပြီးတော့အသိပညာပေးဟောပြောတာတွေလုပ်ပါတယ်။တောတောင်တွေနဲ့တရစ်ဆန်တွေကိုကာကွယ်ဖို့ဘလောက်တောင်အရေးကြီးသလဲဆိုတာကိုနားဝင်အောင်ရှင်းပြကြပါတယ်။ဒီစင်တာမှာထိန်းသိမ်းထားတဲ့ကျသစ်နဲ့မြောင်မျိုးစိတ်ဆိုရင်မြို့တုံးပြောက်ွယ်လူနီးနေပါပြီ
။ Riola Center မှာတော့ရှာပါငွေပေါင်း3000ဝန်းကျင်ကျော်ရွှေရှိသတ္တဝါပေါင်း900ကျော်နဲ့သွားသွားသတ္တဝါ300ကျော်တို့ကိုပြုစုကူတာပေးခဲ့ပြီးပါပြီ။ Azara Foundation နဲ့ Missione ပြည်နယ်ကေယဗေဒဝန်ကြီးဌာနရဲ့စီမံခန့်ခွဲမှုအောက်မှာရှိတဲ့ Riola Center ဟာပြည်သူပိုင်မြေပေါ်မှာတည်ထောင်ထားတာဖြစ်ပေမဲ့လို့အစိုးရရဲ့အထောက်အပံ့ဘဏ္ဍာငွေတော့မရပါဘူး။ဒါကြောင့်လဲအလူရှင်တွေနဲ့စင်တာကိုလာကြတဲ့ Etherici ကလက်မှတ်ခနဲ့ပဲလှည့်ပတ်နေရတာဖြစ်ပါတယ်။ငှက်ကေဟာလို့အထိပ်ပဲရတဲ့ Riola Center ကိုသရိဆန်စေယုံအဖြစ်နဲ့လဲလူသိများပါတယ်။
The only sounds we have on this place is the price we put of the tourist.
ခုနှစ်ပိုင်းအာဂျင်တီးနားရဲ့အမျိုးသားဥယျာဉ်တွေထဲမှာတော်မီတွေပို့ပြီးတော့လောင်ကျွမ်းလာတဲ့အတွက်ဂေယဗီဒါစနစ်တွေအကြီးအကျယ်ပျက်စီးနေရပါတယ်။အမျိုးသားဥယျာဉ်ထဲမှာတော်မီတွေလောင်တဲ့အခါတော်ရန်သရစ်ဆန်လေးတွေအသက်ဘေးကြောင်းထွက်ပြေးကြပါတယ်။အဲ့ဒီလိုပြေးရင်လွှာရင်ကားလမ်းတွေကိုဖျက်ပြေးတဲ့အခါမှာလည်းကားတိုက်ခံရတာမျိုးတွေရှိပါတယ်။တော်မီတွေကြောင်းအပင်တွေရောသရစ်ဆန်တွေပါအများပြားဆုံးရှုံးနေရပါတယ်။ ဥရိယာတီပြောင်းလဲမှုကြောင့်ဂေဟပီရာစနစ်တွေထိခိုက်ရတဲ့အတိုင်းတာကကြီးလွန်ပါတယ်။တော်မီလောင်လို့တောက်ဖို့ရေမရလို့စသဖြင့်အကြောင်းမျိုးမျိုးကြောင့်တိရစ္ဆာန်တွေတောပြောင်းကြတဲ့အခါမှာလဲတောလိုက်မှုစုတွေအဖမ်းခံရတာ၊လမ်းတွေဖြတ်လို့မတော်တဆဖြစ်ပြီးတော့တည်ကြည်ကြရတာတွေလည်းမနှင်းမနှောင်ရှိပါတယ
်။မစ်ဆိုနီအမြဲဆုံးတတော်ကြီးဟာမူထိုးနေတဲ့တစ်ပင်ကြီးတွေ၊ရှာပါတော်ရင်တိရစ္ဆာန်တွေနဲ့တစ်ပင်ပန်းမာမျိုးစုံပေါ်ကျွေလာတဲ့ဘရာဇီး၊အာဂျင်တီးနားနဲ့ပါရာဂွေးနိုင်ငံကိုလွှမ်းခြုံထားတဲ့အက်ဇန်တိတ်တေတော်ကြီးရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။မစ်ဆိုနီအမြဲဆုံးမိုးတေတော်ကြီးတဲမှာအပင်နဲ့တရိစ္ဆာန်မျိုးစေ့ပေါင်းစုံမရင်မတွက်နိုင်လောက်အောင်ရှိပြီးအများစုကတော့ကမ္ဘာအခြားနေရာတွေမှာမတွေ့နိုင်တဲ့မျိုးစေ့တွေပါ။အဲ့ဒီထဲမှာတော့ရောင်စုံဒူကန်စ်ငှက်တွေချက်တွေအပါအဝင်ငှက်မျိုးစေ့ပေါင်း400လောက်မီတင်နေထိုင်နေတာပါ။ရှာပါပြီးတော့တွေ့ရခဲ့တဲ့မျိုးစိတ်တွေဖြစ်တဲ့ Happy Eagle လင်းယုံကြီးတွေအမေဇုန်ကြက်တူရွေးတွေနဲ့အသွေးအယောင်စုံငှက်တွေအပြင်အာဂျင်တီးနားနဲ့ဘရာဇီးနှစ်နိုင်ငံမှာကျက်စားတဲ့ဂျာကွာကျက်သစ်ကြီးတွေကျက်သစ်နဲ့တူတဲ့ Oxlet ကြောင်တွေနဲ့ကြံ့သူတော်တွေလည်းရှိပါတယ်။အဲ့ဒီလိုထူးခြားတဲ့ Geha Beta Snake ကောင်းတွေရှိတဲ့ Missione Mo တစ်တော်ကြီးတွေမှာလည်းတစ်တော်ပြုံးတည်တာတရားမဝင်တစ်ခိုးထုတ်တာစတဲ့စိန်ခေါ်ချက်တွေနဲ့ပါရင်ဆိုင်နေရတာပါ။ဆိုင်ပြိုးမြေချက်ထွင်တာလူနေအိမ်ယာတိုးချေတာနဲ့လန်သရားတွေတိဆောက်တာတွေကြောင့်လဲတစ်တော့ area တွေဆုံးရှုံးလာတဲ့အတွက်ရှာပါမျိုးစိတ်တစ်ပင်ပန်းမာနဲ့တောရင်သရိုက်ဆန်တွေပါမရေမတွက်နိုင်လောက်အောင်ထိခိုက်ပျက်စီးလာနေတာပါ။အဲ့ဒီလိုစိန်ခေါ်ချက်တွေကိုတုံ့ပြန်တဲ့အနေနဲ့အာဂျင်တီးနားသဘာဝပတ်ဝန်းကျင်ထိုင်းနေရဲ့အဖွဲ့အစည်းတွေအစိုးရအေဂျင်စီတွေနဲ့ဒေသခံပြည်သူတွေကဝိုင်းဝန်းဆောင်ရွက်နေတာမှာတစ်တော့ပြန်လဲထူထောင်ရေးရေရှည်တည်တက်တဲ့မြေယာစီမံခန့်ခွဲမှုထားရှိရေးတော်ရင်တရိတ်ဆန်ဆောင်ကြည့်ရေးတဘာဝပုံဝန်းကျင်ထိန်းသိမ်းရေးစတဲ့လုပ်ငန်းတွေနဲ့လူမှုစီးပွားကဏ္ဍဟန်ချက်ညီအောင်ရွေးပြီးတော့မိုးတစ်တော်တွေနဲ့တော်ရင်တရိတ်ဆန်ထိန်းသိမ်းဆောင်ရှောက်ရေးလုပ်ငန်းတွေကိုအခုလိုကြိုးပမ်းဆောင်ရွက်နေကြတာလည်းဖြစ်ပါတယ်။ကျွန်မနောင်လောပါ
။ကဲကဘာစီစဉ်ပါရှင်။ကုဆက်ပြီးတော့သတင်းတွေကတုတ္တကိုလည်းတင်ပြပေးပါဦးမယ်။နှစ်သစ်မှာပထမဆုံးရောက်ရှိတဲ့ဇန်နဝါရီလထဲမှာမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာအပါအဝင်ဇန်နဝါရီလရဲ့ထူးခြားစိတ်ဝင်စားစရာအကြောင်းတွေကိုမညညလွင်ကဒီတစ်ပတ်သတင်းတွေကတုဒအစီအစဉ်မှာပြောပြထားပါတယ်ရှင
်ရဲ့လာပေါင်း12လတွေကပထမဆုံးလဖြစ်တဲ့ January ဆိုတာကရောမခေတ်တွေကတည်းကစတင်အသုံးပြုခဲ့တဲ့ Julian နဲ့ Gregorian ပြက်ကရင်တွေတည်းကဖြစ်ပါတယ်။မြန်မာလိုတော့ January လို့ပြောဆိုရေးသားသုံးနှုန်းကြတာပါ။ January ဆိုတဲ့လအမည်အသုံးနှုန်းကရောမနတ်တစ်ပါးဖြစ်တဲ့ Janus ကနေဆင်းသက်လာတာဖြစ်တယ်လို့သမိုင်းစာမျက်နှာတွေမှာတွေ့ရပါတယ်။ဂျန်နဲဆိုတဲ့အတိတ်ပဲကရောမလို့တော့တကားပေါက်ဖြစ်ပြီးအဲ့ဒီနတ်ဖျားဟာအတိတ်နဲ့အနာဂတ်နှစ်ခုစလုံးကိုဖြတ်တန်းရပြီးအတိတ်နဲ့အနာဂတ်ကိုကြည်နေတဲ့ပုံတံမျက်နှာနှစ်ဖက်ပါတဲ့နတ်ဖျားဖြစ်ပါတယ်ရပောင်း31ရက်ရှိတဲ့ဇန်နဝါရီလဟာမြန်မာနိုင်ငံနဲ့ပတ်သက်ရင်လဲသမိုင်းဝင်ထူးခြားတဲ့လတစ်ခုဖြစ်တယ်လို့ဆိုရမှာပါဇန်နဝါရီလ၄ရက်နေ့ဟာနှစ်တရာကျော်အင်္ဂလိပ်ကိုလိုနီလက်အောက်မှာနေခဲ့ရတဲ့မြန်မာနိုင်ငံလွတ်လပ်ရေးရခဲ့တဲ့နေ့ရက်ဖြစ်ပါတယ်။1948ခုနှစ်ဇန်နဝါရီလ၄ရက်မိနစ်၄နာရီမိနစ်20မှာမြန်မာနိုင်ငံဟာလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ဗြိတိရှ်ဘုရင်ကံစာဟူပါဒရန်ဆာမြန်မာနိုင်ငံရဲ့ပထမဆုံးသမ္မတကြီးဆက်ရွှေတိုက်ကိုအာဏာလွှဲပြောင်းပြီးလွတ်လပ်ရေးပေးခဲ့တာပါ။ဇန်နဝါရီလဟာမြန်မာနိုင်ငံအတွက်သမိုင်းဝင်လာတလာဖြစ်ခဲ့တယ်လို့ကမ္ဘာသမိုင်းကြောင်းတွေမှာလည်းအမှတ်ရစရာအဖြစ်ပြက်တွေမှတ်တမ်းတွေရှိခဲ့ပါတယ်။1989ခုနှစ်ဇန်နဝါရီလ9ရက်နေ့မှာအမေရိကန်ပြည်အောင်စုမှာပထမဆုံးသမ္မတရွေးကောက်ပွဲ Electoral Vote မဲပေးပွဲကျင်းပခဲ့တာပါ။ကမ္ဘာကုလသမဂ္ဂရဲ့ပထမဆုံးအထွေထွေညီလာခံကြီးကျင်းပခဲ့တာလည်းဇန်နဝါရီလထဲမှာပဲဖြစ်ပါတယ်။1946ခုနှစ်ဇန်နဝါရီလ10ရက်နေ့ကလန်ဒန်မြို့မှာကျင်းပခဲ့တာဖြစ်ပြီးအဖွဲ့ဝင်နိုင်ငံပေါင်း50နိုင်ငံတက်ရောက်ခဲ့ကြတာပါ။1993ဇန်နဝါရီလ1ရက်နေ့ကတော့ချက်ကိုစလိုဗက်ကီးယားဟာချက်ရီပပ်ဘလစ်နဲ့စလိုဗက်ရီပပ်ဘလစ်ဆိုပြီးတရဝင်းနိုင်ငံနှစ်ခုဖြစ်သွားခဲ့တဲ့နေ့ပဲဖြစ်ပါတယ်။ဘယ်လိုအကြောင်းအရာအချက်လက်တွေကိုပဲဖြစ်ဖြစ်သိချင်ရင်အားလုံးသွားရှာကြည့်ကြရတဲ့ Wikipedia online စာမျက်နှာကိုတော့2000ခုနှစ်ဇန်နဝါရီလ15ရက်နေ့မှာစပြီးလွှင့်တင်ခဲ့တာပါ။ 1935ခုနှစ်ဇန်နဝါရီလ24ရက်နေ့ဟာကမ္ဘာမှာဘီယာကိုတန်ဖိုးနဲ့ပထမဆုံးတရားဝင်ရောင်းချတဲ့နေ့ပဲဖြစ်ပါတယ်။ဘီယာမျိုးမျိုးတွေကတော့ Kruger's Finance Beer နဲ့ Kruger's Cream Ale တို့ပဲဖြစ်ကြပါတယ်။ဇန်နဝါရီလထဲမှာပဲကမ္ဘာမှာထင်ရှားကျော်ကြားသူတွေအတော်များများကိုလည်းမွေးဖွားခဲ့တာပါ။နျူတန်နီယာမားနဲ့ကမ္ဘာကျော်ခဲ့တဲ့တင်ချာနဲ့သိပ္ပံပညာရှင်ကြီးအိုက်ဇက်နျူတန်ကမ္ဘာကဏ္ဍဝင်တိဂီတာတွေရေးသားဖန်တီးခဲ့တဲ့ Wolfgang Amadeus Mozart အမေရိကန်ဒေါ်လာတရားတန်တွေမှာတွေ့ရတဲ့ထင်ရှားတဲ့စာရေးဆရာပုံနှိပ်ထုတ်ဝေသူနိုင်ငံရေးအတွေ့ခေါ်ပညာရှင်တီထွင်သူသိပ္ပံပညာရှင်အပြင်တန်တမန်လဲဖြစ်သူ Benjamin Franklin အမေရိကန်သမ္မတတွေဖြစ်ကြတဲ့ Richard M. Nixon Franklin D. Roosevelt လူခွင့်ရေးလှုပ်ရှားသူမာတင်လူသာကင်းဂျူနီယာမြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ဂျုံအန်ကမ္ဘာလှည့်ဝှေ့ကျော်ကက်ဆီယပ်စ်ဂလီခေါ်မိုဟာမက်အလီအမေဇုန်စတင်ထူထောင်ခဲ့တဲ့တထေးကြီးဂျက်ဖ်ဘေဇော့အပြင်အမှုပညာနယ်ပယ်တွေကဆိုရင်လေကမ္ဘာကျော်ရေးဖြစ်ကြတဲ့ရော့ကန်ရိုးဘရင်လို့ထင်ရှားတဲ့အဲလ်ဗစ်ပရက်စလီရော့ကဆူရောဂျီရော့စတီဝတ်မစ္စတာဘင်းအဖြစ်နာမည်ကျော်ကြားတဲ့မင်းသားကြီးရိုဝန်အက်ကင်ဆန်ဟောလိဝုဒ်မြင်သားတွေဖြစ်ကြတဲ့မဲလ်ဂစ်ဘဆန်နီကိုလတ်စ်ဂိတ်အော်လန်ဒိုဘလူးမ်အီလိုင်ယာဝုဒ်ဂျက်စတင်တင်ဘာလေးခ်နာမည်ကြီးကန်ထရီအဆိုတော်ကြီးဒေါ်လီပါတန်ဂရမ်မီဆုရှင်အာလီရှာကီးဆိုဟာဇန်နဝါရီလမှာမွေးဖွားတဲ့ထင်ရှားကျော်ကြားသူတွေဖြစ်ကြပါတယ်မြန်မာနိုင်ငံကတော့1516ခုနှစ်ဇန်နဝါရီလ16ရက်နေ့မှာပရင်နောင်1859ခုနှစ်ဇန်နဝါရီလ1ရက်နေ့မှာတီဘောမင်း1820ခုနှစ်ဇန်နဝါရီလ31ရက်နေ့မှာကနောင်မင်းသား1909ခုနှစ်ဇန်နဝါရီလ22ရက်နေ့မှာကုလသမဂ္ဂမှတတိယမြောက်အထွေထွေအတွင်းရေးမှူးချုပ်ဖြစ်ခဲ့သူဦးတန်းတို့ကိုမွေးဖွားခဲ့ကြတာပဲဖြစ်ပါရဲ့ရှင်
။မညညိုလေးတက်ဆက်တဲ့သတင်းတွေကတူတာဖြစ်ပါရဲ့ရှင်။ဒီစီစဉ်တဲ့ဒူဖီကချက်လွင်တဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VOA website စာမျက်နှာအပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ VOA American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးဦးမှာပါရှင်။အခုကတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။မြန်မာလွတ်လပ်ရေးနေ့ဇန်နဝါရီလ4ရက်နေ့မှာစစ်ကောင်စီကခံဝင်တဲ့ပြစ်ဒဏ်လွတ်ငင်းခွင့်ပြုလိုက်တဲ့သတင်းထဲမှာနိုင်ငံရေးအကျဉ်းသားအနည်းငယ်သာပါဝင်ပြီးတော့နိုင်ငံတကာကပြန်လွတ်ဖို့တောင်းဆိုနေတဲ့ဒေါင်ဆန်းစုကြည်နဲ့အတူ2021အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးခံထားတဲ့နိုင်ငံရေးခေါင်းဆောင်တွေနောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်တွေအများစုပါဝင်တာကိုတော့မတွေ့ရပါဘူးအကျဉ်းသား9864ဦးကိုဒီကနေ့မှာလွတ်ငင်းချမ်းသာခွင့်ပေးခဲ့တယ်ဆိုပြီးတော့ဒီမနေ့ကဒီဘိုးချုပ်စောမင်းထွန်းကပြောဆိုသွားပါတယ်။နောက်905နဲ့တရားစွဲဆိုခံထားရတဲ့သူ600ခန့်ဒီထဲမှာပါဝင်နေဆိုပြီးတော့စစ်ကောင်စီပြောခွင့်ရဘိုးချုပ်စောမင်းထွန်းကသတင်းမီဒီယာတွေကိုပြောဆိုခဲ့တာပါ။ပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားအနည်းငယ်ထဲမှာတော့ဆီယနာသိမ်းပြီးဖမ်းဆီးခံရတဲ့ကချင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာခတ်အောင်ပါဝင်နေလို့နိုင်ငံရေးအကျဉ်းသားရေးဆောင်ရွက်သူတွေကပြောပါတယ်ရှင်။ဒါကမြန်မာနိုင်ငံတည်းကအွန်လိုင်းလောင်းကစားနဲ့လိမ်လည်တဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ခဲ့သူထိုင်းနိုင်ငံသား152ဦးကိုဇန်နဝါရီလ4ရက်စနေနေ့ကချင်းရိုင်မဲဆိုင်နယ်စပ်ကနေတဆင့်ပြန်ပြီးတော့လက်ခံခဲ့တဲ့ဆိုပြီးထိုင်းအာဏာပိုင်တွေကပြောပါတယ်ဒီထဲမှာအမျိုးသား84ဦးအမျိုးသမီး89ဦးပါဝင်ပြီးတော့နိုင်ငံဖြတ်ကျော်ရာဇဝတ်မှုကွန်ရက်တွေတိုက်ဖြတ်ရေးအတွက်ထိုင်းရဲတပ်ဖွဲ့ကမြန်မာစစ်ကောင်စီတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ခဲ့တယ်လို့ထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ပါယူသန်ဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ရှင်ဇန်နဝါရီလ5ရက်တနင်္ဂနွေနေ့မနက်ခင်း VOA Radio အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာပါဒီအစီအစဉ်ပထမနာရီဝက်ကို Radio Line Dometer 25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပြီးတော့ယူသန်အစီအစဉ်တစ်ခုလုံးကိုတော့ Digital ယူသန် Line တွေကနေဖမ်းယူကြည့်ရှုလို့ရပါတယ် VOA ကိုနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်အားလုံးပဲကျေးဇူးပေးခြင်းကြပါလိမ့်ရှင်ကျွန်မခင်ဗျထွေးပါနောက်အစီအစဉ်တွေမှာပြန်ဆောင်ကြရအောင်ပါရှင်